Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2018ခုနှစ်ဧပြီလ4ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25/32နဲ့လိုင်းလမီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်မှာစီးရီးယားနိုင်ငံကအမေရိကန်နေစစ်တပ်တွေကိုပြန်လည်ခေါ်ယူမယ်လို့ထပ်မံပြောကြားလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်အောင်စုရဲ့ဒီ50ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်သွားမယ်လို့ဒီကနေ့ကြေညာလိုက်ပါတယ်ဒါလို့ထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
အခုညပိုင်းစပီးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ဒီကနေ့ရခိုင်ပြည်နယ်ကိုသွားခဲ့တဲ့ကုလလူသားချင်းစာနာမှုဆိုင်ရာလက်ထောက်တွေ့ရမှုချုပ်ရဲ့ခီးစဉ်မှာလွန်ခဲ့တဲ့6နှစ်ကလေးကစောက်ထားခဲ့တဲ့နေအိမ်တွေပျက်စီးယိုယွင်းလာနေတာကိုမြင်တွေ့ခဲ့ရတဲ့အကြောင်း
The main concern is the conditions in the camps. These are shelters in the camps that were built temporarily in 2012.
ကုလလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တစ်ချိန်တည်းမှာရခိုင်ပြည်နယ်အကြက်တဲပါဝင်မြန်မာပြည်ကစိန်ခေါ်မှုတွေကိုလေ့လာမဲ့အမေရိကန်လွှတ်တော်ဝန်ထမ်းတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့လည်းရခိုင်အစိုးရတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့ဒုက္ခသည်တွေကိုတွားရောက်တည်ဆုံခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာပြည်ဆိုင်ရာနှီးဖြူဟာတိရေးဆွဲရေးမှာအရက်ဖက်ကအတန်တွေပါဝင်ရေးဆွေးနွေးပွဲနဲ့တခါနိုင်ငံတကာသတင်းလွှာမှာတော့ရုရှားတန်တမန်တွေကိုမောင်းထုတ်ပြီးတဲ့နောက်အမေရိကန်သမ္မတကရုရှားသမ္မတကိုအိမ်ပြူတော်မှာတွေ့ဖို့တယ်လီဖုန်းနဲ့ဖိတ်ကြားခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပါမယ်ရှင
်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာနောက်ထပ်တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားနိုင်အောင်အမေရိကန်တပ်တွေကိုခြားထားမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာသတင်းတော်တွေကိုပြောပါတယ်။ဒါဟာအမေရိကန်တွေလုပ်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့ထင်မြင်ကြောင်းသမ္မတထရမ့်ကအိမ်ပြီးတော့မှာအင်္ဂါနေ့နေ့လည်းကကျင်းပတဲ့အစည်းအဝေးတစ်ခုအတွင်ပြောဆိုသွားပါတယ်။သမ္မတထရမ့်အစိုးရဖွဲ့ရဲ့မဟာဗျူဟာတွေကိုပြန်လည်သုံးသပ်ညွှန်ကြားတဲ့အစည်းအဝေးမှာကာကွယ်ရေးဝန်ကြီး James Mattis ၊ပြည်ထောင်စုဝန်ကြီး Christian Nielsen ၊ရှင်းလင်းချုပ် Jeff Sessions အပါအဝင်အစိုးရဝန်ကြီးဒေါက်တာမင်းမြတ်တက်ရောက်ပါတယ် National Guard လို့ခေါ်တဲ့ American ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုအစင်းသင်းပြင်ဆင်ဖို့မူရစ်စေဝါမှောက်ကုန်းကူးမှုတွေနောက်ဒီကုန်ကူးမှုတွေနဲ့ဆက်ဆက်နေတဲ့အစွမ်းရောင်အကြမ်းဖက်မှုတွေတခါဒီတရားမဝင်မှောက်ကိုကုန်ကူးနေတဲ့အဖွဲ့အစည်းတွေရဲ့အမျက်ထုတ်သုံးချတာကိုခံရတဲ့တရားရေးဆိုင်ရာဟာကွက်တွေတားမြစ်နိုင်ရေးအရေးပေါ်ဥပဒေပြုဖို့လွတ်တော်ကိုဖိအားပေးတိုက်တွန်းဖို့လည်းဆွေးနွေးကြပါတယ်။နေဆက်ကိုစစ်တပ်ဆီလုပ်မယ်ဆိုတဲ့ကိစ္စကိုတော့အင်ဘီရိုနဲ့ဆွေးနွေးတိုင်ပင်နေတယ်လို့ပင်ကောစစ်ဌာနချုပ်ကပြောပါရခင်ဗျာ။
အမေရိကန်သမ္မတရွေးကောက်ပွဲတွင်ကရုရှားရဲ့ဝင်ရောက်ဆက်ဖက်မှုပေါ်စုံစမ်းစစ်ဆေးတင်သူတွေထဲမှာသမ္မတဒေါ်နယ်ထရမ့်ကိုထည့်ထားပေမဲ့ရာဇဝတ်မှုကျူးလွန်သူအဖြစ်စစ်ဆေးဖို့တတ်မှတ်မထားကြောင်းအထူးစုံစမ်းရေးမှူးကထုတ်ပြောခဲ့ပါတယ်။ဒီမှုစုံစမ်းစစ်ဆေးမှုရောဘတ်မူလာအနေနဲ့သမ္မတထရမ့်ရဲ့ရှေ့နေတွေကိုပြီးခဲ့တဲ့လတုန်းကပဲတွေ့ဆုံရမှာအခုလိုပြောခဲ့တယ်လို့ Washington Post သတင်းစာကမနေ့ကဖော်ထုတ်ရေးသားလိုက်ပါတယ်။အခုလို Mr. မူလာရဲ့ပြောဆိုချက်တွေပြောဆိုချက်ပေါ်သမ္မတထရမ့်နဲ့အနီးကပ်လုပ်နေသူတွေကတော့သမ္မတထရမ့်အနေနဲ့ရာဇဝတ်မှုကင်းတဲ့အရေးယူခံရနိုင်ခြင်းနည်းတယ်ဆိုတာကိုအာမခံတဲ့သဘောဖြစ်တယ်လို့အထူးပဲဖွင့်ဆိုခဲ့ကြောင်း Washington Post သတင်းစာကဖော်ပြခဲ့ပါတယ်။ဒါပေမဲ့လည်းတခြားလူတွေကတော့မူလာအနေနဲ့သမ္မတထရမ့်ကိုတွေ့ဆုံစစ်ဆေးနိုင်ဖို့ဆွဲဆောင်တဲ့အနေနဲ့မျှခေါ်လိုက်တာဖြစ်ပြီးလူတွေ့စစ်ဆေးခံမယ်ဆိုရင်ဥပဒေကြောင်းအရနောက်မှအန်ဒီရဲ့ပိုကြီးသွားနိုင်တယ်လို့သတိပေးနေကြပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဘက်ကဝင်ဆက်ဖက်ခဲ့ရမှာသမ္မတထရမ့်ရဲ့မဲဆွယ်စီရင်မှုတွေနဲ့ပူးပေါင်းမှုရှိမရှိစုံစမ်းစစ်ဆေးမှုအတွင်းသမ္မတထရမ့်ကိုပါစစ်ဆေးဖို့ထရမ့်ရဲ့ရှေ့နေတွေနဲ့အထူးစုံစမ်းစစ်ဆေးမှုမူလာတို့ပြီးခဲ့တဲ့မတ်လကတိတဲ့ညှိနှိုင်းခဲ့ကြပါလေဒီညှိနှိုင်းမှုတွေနဲ့နှိစက်တဲ့လူတော်တော်များစီကသတင်းချက်လက်တွေကိုအခြေခံပြီး Washington Post သတင်းစာကအခုလိုဖောက်ချလိုက်တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရီးယားနိုင်ငံကအမေရိကန်စစ်တပ်တွေပြန်လည်ခေါ်ယူဖို့အချိန်ကြာရောက်ပြီလို့ပြောဆိုထားတာနဲ့ပတ်သက်ပြီးတော့ထပ်လောင်းပြီးတော့အတည်ပြုပြောကြပါတယ်အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ဖို့တိုက်တွန်းထားတဲ့ကြားမှာပဲသမ္မတကအခုလိုထပ်လောင်းပြောကြားလိုက်တာပါအမေရိကန်ပြည်အောင်စုကိုပြန်လည်တည်ဆောက်ဖို့လိုအပ်နေပြီးလုံခဲ့တဲ့18နှစ်အတွင်း9 trillion လောက်သုံးဆွဲခဲ့ပေမဲ့ဘာမှအကျိုးမဖြစ်ထွန်းခဲ့ဘူးလို့ Baltic Data ခေါင်းဆောင်တွေနဲ့အတူကျင်းပတဲ့ Imperial ကသတင်းစာရှင်းလင်းပွဲအတွင်းသမ္မတကအခုလိုပြောပါတယ် American ပြည်အောင်စုအနေနဲ့ IS အချမ်းဖက်အုပ်စုကိုအောင်မြင်မြင်နှိမ်သိမ်းတိုက်ခိုက်နိုင်ခဲ့ပြီးအခုခါမှာတော့တပ်ဖွဲ့ဝင်တွေအိမ်ပြန်လာကြဖို့အချိန်တန်ပြီလို့သမ္မတကပြောပါတယ်စီးရီးယားရေးနဲ့ပတ်သက်ပြီးသမ္မတကအခုလိုပြောဆိုနေပေမဲ့လည်းတချို့ American ထိပ်တန့်အင်အားရှိတွေကတော့ ဆီးရီးယားမှာ IS တွေကိုဆက်လက်ချေမှုန်းနေဆဲဖြစ်ပြီးဒီလုပ်ငန်းစဉ်တွေမပြီးဆုံးသေးဘူးလို့ပြောပါရယ် IS တွေကဒေသတွေမှာချင်းချောက်မှုတည်းရဲ့ဖြစ်နေတာကြောင့် American တပ်ဖွဲ့တွေအနေနဲ့အခုလိုဆီးရီးယားကပြန်လည်ဆုတ်ခွာမှာနဲ့ပတ်သက်ပြီးတော့ဆိုရင်ကြောင့် Kurdish နဲ့ Iraq အရာရှိတွေကလည်းပြောကြပါရယ်ခင်ဗျာ
ဒီနေ့ဟာအမေရိကန်မှာထင်ရှားတဲ့ပြည်သူ့အခွင့်အရေးတောင်းဆိုမှုကောင်ဆောင် Nobel ငြိမ်းချမ်းရေးဆုရှင်ဒေါက်တာမာတင်လူသာကင်လှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့အနှစ်90မြောက်နေ့ဖြစ်ပါတယ်။1968ခုနှစ်အပြီး၄ရက်နေ့တုန်းကဒေါက်တာကင်းကျဆင်းခဲ့ရတဲ့တနစင်ပြည်နယ် Memphis မြို့မှာဒေါက်တာကင်းရဲ့သားသမီးတွေနဲ့အများလေးစားခံပုဂ္ဂိုလ်တွေမင်းညက်ကဆွေးကြပြီးသူတောင်းဆိုခဲ့တဲ့လူမျိုးရေးစီးပွားရေးဆိုင်ရာတရားမျှတမှုတွေကိုထပ်မံတောင်းဆိုလိုက်ကြပါတယ်။ဒေါက်တာကင်းရဲ့အငယ်ဆုံးသမီးဒေါက်တာဘာနစ်ကင်းကသူမတို့အနေနဲ့လူသက်သမားရဲ့ကြည်စံအောက်မှာဖခင်ကောင်းတစ်ယောက်ကိုဆုံးရှုံးခဲ့ရတယ်။နောက်ဒီလှုပ်ချံသူကိုတိထားတဲ့သူမရဲ့ဦးလေးလည်းရေကူးကန်ထဲမှာလျှို့ဝှက်ဆန်းကျယ်စွာတည်ဆုံးခဲ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။ African Nova American နိုင်ငံသားရှေ့နေဒေါက်တာကင်းရဲ့သားကြီး Martin Luther King III ကလည်းအခုမကြာသေးခင်လေးကပဲ California ပြည်နယ် San Clemente မြို့မှာနောက် African Nova American နိုင်ငံသားခလေးဖခင်သူရဲတွေပြစ်ဒဏ်ခံခဲ့ရတာထတ်ချုံခဲ့ရသေးတယ်။ဒီအတွက်အခုချက်ချင်းတရားမျှတမှုရအောင်ဆောင်ကျဉ်းပေးရမယ်လို့တောင်းဆိုလိုက်ပါတယ်။ဒေါက်တာကင်းကိုယ်တိုင်လည်းလှုပ်ကြံမခံရခင်လေးမှာလူပြူလူမဲ့မခွဲကြပဲလူမျိုးရေးတရားမျှတမှုတွေဟောပြောခဲ့ရမှာဒီနေ့အထိအများအမှတ်ရနေတဲ့စကားရလေးကတော့ကျွန်တော်တို့အနေနဲ့လာမယ့်ရက်ပိုင်းတွေတဲ့ဒုက္ခတွေကြုံရလိမ့်မယ်ဒီဒုက္ခတွေကိုကျွန်တော်မမှုဘူးကျွန်တော်ကတောင်ထစ်ကိုရောက်ဖူးပြီးပြီလေဒီကနေ့အားလုံးကိုပဲဒီကအားလုံးလိုပဲကျွန်တော်လည်းအသက်ရှိရှိနေခြင်းပါတယ်ဒါပေမဲ့အခုအဲ့ဒါကိုအလေးမပေးနိုင်တော့ဘူးဖျားသခင်ဆန္ဒအတိုင်းပဲဆက်လုပ်ဖို့ဆန္ဒပြုထားလိုက်ပြီးဖျားသခင်အလိုတိုင်းကျွန်တော်ဒီတောင်ထက်ကိုတက်ခဲ့တယ်တောင်တစ်ဖက်မှာရှိနေတဲ့အားလုံးလူချင်းတဲ့တိုင်းပြည်ကြီးကိုတွေ့ခဲ့တယ်အဲ့ဒီကိုခမရတို့နဲ့တူကျွန်တော်ရောက်ချင်မှရောက်နိုင်တော့မယ်ဒါပေမဲ့အားလုံးကိုသိစေချင်တာကကျွန်တော်တို့ပြည်သူတွေနဲ့အနေနဲ့ဒီကြီးမန်းထတဲ့နေရာကိုရောက်မှဖြစ်တယ်လို့ပြောခဲ့ပါတယ်တချိန်ကလူပြူလူမဲခွဲခြားခဲ့တဲ့အမေရိကန်ပြည်ထောင်စုမှာ1964ခုနှစ်အရသာအခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မဲပေးပိုင်ခွင့်ဥပဒေတွေကိုပြဋ္ဌာန်းနိုင်အောင်ဥဆောင်ဆန္ဒပြတောင်းဆိုခဲ့တဲ့မာတင်လူသာကင်ကဘာကျော်ပြောခဲ့တဲ့ပူကောင်းတဲ့နာကအိမ်မက်ကတော့နှစ်90ကြာလာပြီမဲ့အများကြီးမှရှင်သန်နေစေဖြစ်ပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟိုတုန်းကညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာတရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်တော်စုကဘီလီယံ50တန်ဖိုးရှိတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်သွားမယ်လို့ဒီကနေ့ကြေညာလိုက်ပါတယ်အမေရိကန်ဘက်ကတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ဆောင်ရွက်ပြီးတရုတ်ဘက်ကအခုလိုလက်တုံပြန်လာပါပေပီဇက်လေရင်နဲ့ကားစားတာတွေအပါအဝင်အမေရိကန်သွင်းကုန်106မြို့ပေါ်အခွန်25ရာခိုင်နှုန်းတိုးကောက်ဖို့အစီအစဉ်မှာတရုတ်အနေနဲ့ဒီလိုစတင်အခွန်တိုးကောက်ဖို့ဟာအမေရိကန်ဘက်ကဘယ်ချင်းအခွန်တိုးကောက်မလဲဆိုတဲ့အပေါ်မှာမူတည်တယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြောထားပါဗျ။လွန်ခဲ့တဲ့လကတရုတ်သွင်းကုန်50ဘီလီယံပမာဏအပေါ်အခွန်တိုးကောက်မယ်လို့သမ္မတထရမ့်ကကြေညာခဲ့ပြီးအင်္ဂါနေ့ကတော့လေကြောင်းနဲ့အာကာသဆိုင်ရာစေဘဆိုင်ရာနဲ့ဤပညာဆိုင်ရာထုတ်ကုန်ဤအပါအဝင်တရုတ်သွင်းကုန်1300ရဲ့စည်းင်းကိုအမေရိကန်ကုန်သွယ်ရေးအရာရှိတွေကထုတ်ပြန်ခဲ့ပါတယ်တရုတ်အစိုးရဟာနိုင်ငံခြားကလာရောက်လုပ်ကိုင်တဲ့ကုမ္ပဏီတွေအနေနဲ့ဤပညာအချက်လက်တွေသူတို့ကိုပေးဖို့ဖိအားပေးခဲ့ကြောင်းလည်းအမေရိကန်ဘက်ကဆွဆွဲပါတယ်တရုတ်ဒုကုန်သွယ်ရေးဝန်ကြီးဝမ်ချိုဝမ်ကအခုလိုဆွဆွဲမှုဟာအခြေမြစ်မရှိသလိုကုန်သွယ်ရေးအငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့ဆွေးနွေးအဖြစ်ရှာသွားလိုပေမဲ့အမေရိကန်ဘက်ကတင်းတင်းမာမာကင်တွင်မယ်ဆိုရင်တော့တရုတ်ဘက်ကလည်းအလားတူတုံ့ပြန်မယ်လို့ပြောရတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲတွေဖြစ်လာနိုင်မလားဆိုတဲ့စိုးရိမ်မှုတွေကြောင့်ဈေးကွက်မှာလည်းပဲကျဆင်းနေပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့နီးက YouTube လူမှုကွန်ရက်ကုမ္ပဏီဝင်းတွင်းကိုအမျိုးသမီးတူဘားချောင်တနက်နယ်ဝင်ပစ်ခဲ့တယ်လို့ဆိုတာကိုပြည်နယ်ရဲတွေစုံစမ်းစစ်ဆေးနေပါပြီ။ဒီပစ်ခတ်မှုကြောင့်လူ3ဦးထဏ်ရာရသွားပြီးပစ်ခတ်သူအမျိုးသမီးကတော့သူ့ကိုယ်သူအဆုံးစီရင်သွားပါတယ်။ဒဏ်ရာရသွားသူတွေကမြို့သူမျိုးနှစ်ဦးရဲ့အခြေအနေဟာတည်ငြိမ်နေပေမဲ့အမျိုးသားတို့ရဲ့အခြေအနေကတော့စိုးရိမ်ရတယ်လို့ဆန်ဖရန်စစ္စကိုဆေးရုံပြောခွင့်ရသူကမနေ့နှောင်းပိုင်းမှာပြောလိုက်ပါတယ်။ပြစ်ခတ်သူနဲ့ဒဏ်ရာရသွားသူတွေရဲ့တည်ငြိမ်အသေးစိတ်တွေကိုပို့ပြီးထုတ်ပြန်နိုင်မယ်လို့မျှော်လင့်ကြောင်းလဲဆန်ဘရူနိုရဲ့ဌာနကဒီနေ့ထုတ်ပြလိုက်ပါတယ်။တကယ်တော့ပြစ်ခတ်သူဟာဆန်ဒီယေဂိုမြို့ကအသက်39နှစ်အရွယ်နာဂျင်းနာဂျာဖီအာကဒန်ဆိုသူဖြစ်ပြီးဒဏ်ရာရသွားသူတွေကိုလူချင်းသိတဲ့တပ်တွေထောက်ထားတွေမတွေ့ရသေးတဲ့အပြင်တယောက်ယောက်ကိုအဓိကပြစ်မှတ်ထားပြီးပြစ်ခတ်ခဲ့ပုံလည်းမရဘူးလို့ရဲရဲရှိတွေကပြောပါတယ်ခင်ဗျ။
အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒူးစ်ပြည်နယ်မှာတနင်္လာနေ့ကအာဖဂန်လီဒါရဲ့တိုက်ခိုက်မှုကြောင့်အရသာ5ဦးထက်မနည်းအပါအဝင်စစ်သွေးကြော35ဦးသေဆုံးသွားတယ်လို့အာဖဂန်ရရှိတွေကပြောပါရယ်အဲ့ဒီမတိုင်ခင်တရက်တုန်းကလည်း ဒက်ရှိတီအာချီခရိုင်တွင်တိုက်ခိုက်မှုကြောင့်အရသား55ယောက်ဒဏ်ရာရသွားတယ်လို့ကွန်ဒက်စ်ပီနယ်အုပ်ချုပ်ရေးမှူးပြောခွင့်ရနီမတ်ချူလာတာမိုရီကပြောပါတယ်ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အခုခါမှစုံစမ်းနေပြီဖြစ်ကြောင်းလည်းသူကပြောပါတယ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရမိုဟာမက်ရမန်ဒစ်ကဒီကွန်ဒက်စ်ပီနယ်အတွင်းတာလီဘန်အကြမ်းဖက်သမားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတေဆုံးသူတွေထဲမှာခေါင်းဆောင်အဆင့်9ဦးလောက်ပါတယ်လို့ပြောပါတယ်အဲ့ဒီဒေတာအတွင်းစီးရေးပြပွဲကျင်းပဖို့အကြမ်းဖက်စစ်သွေးကြအများပြားရောက်ရှိနေကြတယ်လို့လည်းသူကဆိုပါတယ်တာလီဘန်တွေထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အာဖဂန်နစ္စတန်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းစာတင်ကြောင်းဒါမှမဟုတ်အစ္စလမ်ဘာသာရေးကျောင်းတွေထိမှန်ခဲ့ပြီးဘာသာရေးဆရာကျောင်းသားနဲ့အရသတရားလောက်ထိခဲ့တဲ့အရာရခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံကထင်ရှားတဲ့ဟာဘာဒရာအမိုးခုံးဘော်ကိုလူတူးတွေတက်သွားတာကြောင့်ဒီနေ့မနေ့ရုံးတဲ့ချိန်မှာစစ်တနီမြို့တော်တဲ့အကြီးအကျယ်လမ်းပိတ်သွားခဲ့ပြီးသူ့ကိုဖမ်းဆီးထိန်သိမ်းထားလိုက်ပါပြီစစ်တနီမြို့ထဲနဲ့မြောက်ဘက်ကမ်းခြေကိုဆက်သွယ်ထားတဲ့ကမ္ဘာအမြင့်ဆုံးတမနီတရာအမိုးခုံးဘော်ကိုဒီလူမနေ့စောကြီးတွေတက်သွားခဲ့တာကြောင့်မြို့ထဲကားသွားလာရက်တလောက်ဖြစ်သွားပြီးသူပြန်ဆင်းလာဖို့ရဲတွေကဖြောင်းဖြားခဲ့ရမှာ၄နာရီကျော်ကြာသွားခဲ့ပါတယ်စိတ်မနှံသူလူယူဆခံထားပြီးအသက်40ကျော်အရွယ်ရှိတဲ့ဒီလူဟာမနေ့9နာရီခွဲနှောင်းပိုင်းမှာမှဒီစစ်တနီမြို့မှာလှပထင်ရှားတဲ့တရာဘော်ကနေဆင်းလာပြီးအနာဂတ်ဆေးရုံကိုချက်ချင်းဖို့တည်နေအောင်ထိန်းထားနိုင်ခဲ့တယ်လို့ရဲတွေကဆိုပါတယ်ဒါပေမဲ့ဘာကြောင့်သူအခုလိုလုပ်ခဲ့ရတယ်ဆိုတော့ကတော့ရဲတွေကမရှင်းပြခဲ့ပါဘူးဒီနေ့နှောင်းပိုင်းမှာတော့သူ့အနေနဲ့တရားစွဲခံရဖို့ရှိနေပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA ဘူရူးနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါရှင်ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်ရင်မှုချုပ်အာဆူလာမူလာဟာဒီကနေ့ရခိုင်ပြည်နယ်မှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့သလို IDP ခေါ်ပြည်တွင်းရွှေ့ပြောင်းဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ် IDP စခန်းတွေကိုရောက်ချိန်မှာစခန်းတွင်းကနေအိမ်တွေဟာယာယီဆောက်လုပ်ထားတာဖြစ်ပြီးနှစ်ကာလကြာရှည်လာတဲ့အတွက်ယိုယွင်းပျက်စီးလာနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ရဲ့ပြောခွင့်ရသူကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစွာကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီလနှစ်ရက်နေ့ကမြန်မာပြည်ကိုရောက်ရှိလာတဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အဆူလွန်ပွဲလာဟာဒီကနေ့မနက်ပိုင်းမှာရခိုင်ပြည်နယ်ကိုရောက်ရှိခဲ့ပါတယ်မနက်ခင်းပိုင်းမှာတော့ IDP ကပြည်တွင်းပြောင်းရွှေ့ဒုက္ခသည်စခန်းတစ်ခုနဲ့ပြန်လည်နေရာချထားရေးနေရာနှစ်ခုကိုတွားရောက်ခဲ့သလိုမွန်လွဲပိုင်းမှာ UN နဲ့ပူးပေါင်းဆောင်ရွက်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့ NGO အဖွဲ့တွေနဲ့တွေ့ဆုံပါတယ်ညနေ3နာရီလောက်မှာတော့ရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးတဲ့အခြေအနေကိုကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမွယ်လာနဲ့အတူလိုက်ပါသွားတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ရဲ့ပြောခွင့်ရသူပယ်ရိုပယ်ရွန်ကအခုလိုပြောပါတယ
်။ So the chief minister was not there. So I think it was with state secretary, planning minister and a few of the other state ministers.
တွဲဆုံပွဲမှာရခိုင်ပြည်နယ်အစိုးရအတွင်းမှစီမံကိန်းဝန်ကြီးနဲ့တခြားပြည်နယ်ဝန်ကြီးတူဦးနဲ့သာတွေ့ခဲ့ရပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ကတော့နေပြည်တော်မှာရှိနေတော့ရခိုင်ပြည်နယ်မှာမရှိပါဘူး
။အဓိကဆွေးနွေးတဲ့အချက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။မနက်ခင်းပိုင်းကတော့မွတ်စလင် IDP တွေနေထိုင်တဲ့ဓားပိုင်စခန်းတက်ကြဲပြင်းစခန်းနဲ့အောင်မင်္ဂလာရက်ွက်တို့အပြင်ရခိုင်လူမျိုးတွေနေထိုင်တဲ့မင်းကန်ပြန်လည်ထူထောင်ရေးစခန်းကိုလည်းတွားရောက်ခဲ့ပါတယ်။မွတ်စလင် IDP စခန်းတွေဖြစ်တဲ့ဓားပိုင်စခန်းမှာလူ 11,300 နဲ့တက်ကြဲပြင်းစခန်းမှာလူ 9,800 ရှိပြီးရခိုင်လူမျိုးတွေနေထိုင်တဲ့မင်းကန်စခန်းမှာတော့လူ 900 လောက်ရှိနေပါတယ်။စခန်းတွေမှာတွားရောက်စဉ်တွေ့ကြုံရတဲ့အခြေအနေကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူ UNOCHA ရဲ့ပြောခွင့်ရသူပယ်ရိုပရွန်ကအခုလိုပြောပါတယ်
Well, clearly the main concern is conditions in the camps. These are shelters in the camps that were built temporarily.
IDB's ကနေ2012ခုနှစ်ကယာယီတည်ဆောက်ထားတာဖြစ်တာကြောင့်အခုဆိုရင်6နှစ်နီးပါးရှိပြီဖြစ်ပါတယ်။စခန်းကနေအိမ်တွေရဲ့အခြေအနေဟာယိုယွင်းပျက်စီးလာနေပါတယ်။နောက်ပြီးတော့စားဝတ်နေရေးနဲ့ကျန်းမာရေးဆောင်ရှောက်မှု၊ဆေးဝါးထောက်ပံ့မှုအရေးတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။
ဒီလိုစခန်းတွေကိုတွားရောက်ရမှာတော့အစိုးရတာဝန်ရှိသူတွေလိုက်ပါတာမရှိပဲ ITP တွေနဲ့လွတ်လွတ်လပ်လပ်တွဲဆုံဆွေးနွေးခွင့်ရကြောင်းလည်းပြောပါတယ်ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမွိုင်လာဟာဒီလ3ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စာနာမှုဆိုင်ရာအကူအညီပေးရေးစင်ခေါ်မှုတွေကိုမြန်မာနဲ့ကုလသမဂ္ဂအကူအညီပေးရေးယုံတို့ဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာကိုဆွေးနွေးခဲ့ပါတယ် ၃ရက်နေ့မနက်ပိုင်းမှာတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီး၊နေဆက်ရေးဝန်ကြီး၊ကာကွယ်ရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်ဟာမနက်ဖြန်မှာတော့ရခိုင်ပြည်နယ်ကဒေသတချို့ကိုတွားရောက်ဖွယ်ရှိပြီးညနေပိုင်းမှာတော့ရန်ကုန်ကိုပြည်လည်ထွက်ခွာဖို့ရှိနေပါတယ်။
ကမ္ဘောဇာပြပြခဲ့တာပါရှင်။ရခိုင်ပြည်နယ်တအတဲပါဝင်မြန်မာနိုင်ငံကြုံရတဲ့စိန်ခေါ်မှုတွေကိုလေ့လာခဲ့ခတ်ဖို့ရောက်လာတဲ့အမေရိကန်လွှတ်တော်ဝန်ထမ်းတွေပါတဲ့ကိုယ်စားလှယ်ဖွဲ့ဟာဒီသတင်းပတ်ထက်မှာပဲရခိုင်ဆိုရတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့ဒုက္ခသည်တွေကိုတွားရောက်တစ်ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ပြည်သူထောက်ခံမှုအများဆုံးရနေတဲ့ရခိုင်အမျိုးသားပါတီကတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးကိုမူအားဖြင့်လက်ခံပေးမယ်။အစိုးရရဲ့သတ်မှတ်ချက်တွေအတိုင်းတော့လိုက်နာဖို့လိုတယ်လို့ပြောခဲ့တာပါ။မတ်တန်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအကြီးအကဲတာဝန်ခံရှာလတ်အိုဒမ်မိုးဦးဆောင်တဲ့အထက်နယ်အောက်လွှတ်တော်နှစ်ယောက်ကနိုင်ငံခြားဆက်ဆံရေးကော်မတီတွေကဝန်ထမ်းအဖွဲ့နောက်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတာဝန်ရှိသူတွေမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြန်မာဒီမိုကရေစီအရေးရခိုင်ဒေသအရေးတွေကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်လွှတ်တော်နှစ်ယောက်ကနိုင်ငံခြားရေးရာကော်မတီကဝန်ထမ်းအဖွဲ့ရဲ့ရန်ကုန်နေပြည်တော်နဲ့ရခိုင်ဒေသခီးစင်တွေနဲ့ပတ်သက်လို့တော့မြန်မာဆိုင်ရာအမေရိကန်တန်ယုံတာဝန်ရှိသူတို့ကအခုလိုပြောပါတယ်။
They were visiting to learn more about how the United States can support
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသင်ကူးပြောင်းရေးလုပ်ငန်းတွေရခိုင်ပြည်နယ်နဲ့နိုင်ငံတော်ကညီညာရေးဖွံ့ဖြိုးရေးနဲ့တာဝန်ခံမှုတွေအတွက်ကြိုးပမ်းမှုတွေမှာအမေရိကန်အနေနဲ့ဘယ်လိုအားပေးကူညီနိုင်မလဲဆိုတာကိုပိုပြီးနားလည်သိရှိနိုင်မှုတွားရောက်လေ့လာခဲ့ကြတာဖြစ်ပါတယ်
။အမေရိကန်ကိုယ်စားလှယ်အဖွဲ့ကရခိုင်ဆိုရတာဝန်ရှိသူတွေနဲ့စစ်တွေမြို့မှာမနေ့ကတွေ့ဆုံဆွေးနွေးပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးနဲ့ပြန်လည်နေရာချထားရေးမြန်မာဘက်ကဆောင်ရွက်နေတာတွေနေရာစွန့်ခွာထွက်ပြေးသူတွေကိုလက်ခံရေးစခန်းတွေဂျားစခန်းတွေတိစောက်ထားမှုကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့အကူအညီတွေအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေတာတွင်သတင်းတောက်တွေသတင်းရယူခွင့်စရာတွေကိုရခိုင်အစိုးရနဲ့ဆွေးနွေးကြတာပါမြန်မာဆိုင်ရာအမေရိကန်တန်ယုံတာဝန်ခံတဦးကတော့အခုလိုပြောပါတယ
် We hope thatThere will be increased understanding on all sides about U.S. policy in Myanmar.
မြန်မာနိုင်ငံပေါ်အမေရိကန်ရဲ့ဘူဟာရနဲ့ပတ်သက်လို့သက်ဆိုင်သူတွေအားလုံးကြားမှာနားလည်မှုတွေပိုရရှိလာဖို့ကျွန်တော်တို့မျှော်လင့်ပါတယ်။လွှတ်တော်ဝန်ထမ်းတွေလေ့လာကြားသိခဲ့ရတဲ့သတင်းအချက်လက်တွေရန်ကုန်နေပြည်တော်နဲ့ရခိုင်ပြည်နယ်တွေမှာကြားသိခဲ့ရတဲ့သဘောထားအမြင်တွေဟာမြန်မာနိုင်ငံပေါ်ဘူဟာရတွေချမှတ်ရမှာအထောက်အကူပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်
။ရခိုင်ပြည်နယ်ခီးစင်မှာတော့နိုင်ငံရေးပါတီတွေတက်ကြွပြင်းတဲ့အောင်မင်္ဂလာရက်ခွက်ကအစ္စလမ်ဘာသာဝင်တွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကကိုယ်စားလှယ်တွေနဲ့လည်းအမေရိကန်လွှတ်တော်ဝန်ထမ်းအဖွဲ့ကတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ပြည်သူထောက်ခံမှုအများဆုံးရထားတဲ့ရခိုင်အမျိုးသားပါတီ ANP တာဝန်ရှိသူတွေနဲ့တွေ့ဆုံတာမှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေဌာနပြန်ရေးလုပ်ငန်းစဉ်ဒီလူတွေနေရာရင်းမှာပြန်နေရင်လူမှုအတိုင်းဝိုင်းနှစ်ခုကြားတဟဇာတဖြစ်ပါမလားဆိုတာတွေအပြင်ဒုက္ခတွေပြန်လဲလက်ခံရေးလုပ်ငန်းစဉ်အပေါ်မြန်မာအစိုးရပေါ်သဘောထားတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဒေါ်အေးနုစိန်ကတော့ဒုက္ခတွေပြန်လက်ခံရေးဆိုတာကိုမူအားဖြင့်သဘောတူတဲ့အကြောင်း VOE ကိုပြောပါတယ်
။ဒီနိုင်ငံကပြောနေအထောက်အားကိုပြသနိုင်ရည်တွေဆိုရင်တော့အဲလက်ခံပြင်းနေဆိုပဲရည်ပူရမှုတော့ရှိ
ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေအနေနဲ့စန္ဒအလျောက်ပြန်လာဖို့ဆိုတဲ့အပေါ်မှာမေးခွန်းထုတ်ပြီးပြန်လာမယ်ဆိုရင်လည်းအစိုးရရဲ့အစီအစဉ်အတိုင်းလိုက်နိုင်ရမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါ်အင်းနုစိန်ကပြောပါတယ
်ပြန်လာမယ်ဆိုတာချက်ဟိုဘက်ကလူတွေတကယ်ပဲပြန်လာရှင်သလားပြန်လာကြမယ်ဆိုရင်ဒီနိုင်ငံမှာနေနေဆိုရင်ဒီနိုင်ငံကနေရာချထားရင်ပတ်သက်ပြီးတော့အစိုးရရဲ့အစီအမံတွေရှိတယ်။အဲ့တော့အခုပြန်နေနေရာချထားရင်ကတော့အစိုးရရဲ့အစီအမံနဲ့ဆိုင်တယ်ဒီနိုင်ငံမှာနေရင်တော့အစိုးရရဲ့အစီအမံကိုတော့နိုင်ငံဘက်တာဝန်ရှိတယ်ဆိုတာမျိုးတွေကျမတို့ဘက်ကဆွေးနွေးကြပါလေ
။ရခိုင်ပြည်နယ်တွင်းအချမ်းဖတ်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်းသိန်းချီထွက်ပြေးခဲ့မှုအပေါ်အစိုးရကကိုင်းတွယ်ဖြည့်ရှင်းဖို့ကြိုးစားတဲ့နေရာမှာရခိုင်ပြည်နယ်တွင်းကအဓိကချတဲ့ရခိုင်မျိုးသားပါတီရဲ့သဘောထားကို နိုင်ငံတကာတန်တမန်တွေအချိန်ချင်းလာရောက်ဆွေးနွေးမေးမြန်းပေးမယ်လို့မြန်မာအစိုးရဘက်ကတော့မေးမြန်းတာမျိုးမရှိဘူးလို့လည်းဒေါ်အင်းနုစိန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲ့ကလူ800တို့ကတော့မြန်မာအစိုးရဘက်ကစီးစစ်ပြီးစီးသွားပြီဖြစ်ပြီးဒီလူတွေကိုလက်ခံဖို့အသင့်ရှိပြီလို့လဲဘင်္ဂလားဒေ့ရှ်ဘက်ကိုအကြောင်းကြားထားပါတယ်ရှင်
။မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါရှင်။အခု EU ကိုယ်စားလှယ်တွေကမြန်မာအရက်ဖက်ဖွဲ့တွေရဲ့အတန်းကိုကြားရဖို့တွေ့ဆုံဆွေးနွေးပွဲတစ်ခုကျင်းပခဲ့တာကိုလည်းပြောပြပါမယ်။ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့နီးဖြူဟာတစ်ရေးဆွဲရမှာအရက်ဖက်အဖွဲ့အစည်းတွေရဲ့အတန်းများများပါဝင်လာနိုင်ရေးအရက်ဖက်အဖွဲ့တွေရဲ့အကြံပြုတင်ပြကြတဲ့ဆွေးနွေးပွဲတစ်ခုကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာပါ။အရက်ဖက်လူမှုအဖွဲ့တွေအပါအဝင်မိဖက်ဆောင်ရွက်မှုတွေတိုးတက်ကောင်းမွန်စေရေးဒီဆွေးနွေးပွဲအတွင်းတင်ပြချက်တွေကို EU ကိုယ်စားလှယ်တွေကြားနာခဲ့ကြပါတယ်။ဒီကြောင့်အခမ်းအနားမှာကိုတိုင်သွားရောက်တင်ယူခဲ့တဲ့ကိုထက်အောင်ခန့်ကပြောပြပေးပါမယ်ရှင်။
ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ရက်ဖက်လူမှုဖွဲ့စည်းများနဲ့မိဖက်ဆောင်ရွက်မှုတိုးတက်ကောင်းမွန်စေရေးဥရောပသမဂ္ဂနီးဖြူဟာလို့အမည်ပေးထားတဲ့ဒီအလုပ်ယုံဆွေးနွေးပွဲကို EU ဥရောပသမဂ္ဂဌာနကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေမြန်မာနိုင်ငံအနှံ့အပြားမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်နေကြတဲ့ CSO အရက်ဖက်လူမှုဖွဲ့စည်းတီးတီးကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါဒီကနေ့ခန်းနာကျင်းပခြင်းရဲ့အဓိကရည်ချက်ဟာ EU ကအကူအညီတွေပေးနေတဲ့နေရာမှာဘလို့တိုးတက်ကောင်းမွန်လှုပ်ဆောင်ပေးနိုင်မလဲဆိုတာကိုမြန်မာနိုင်ငံအတွင်းကမတူညီတဲ့အလွှာတီးတီးကကိုစားပြုကြတဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေအတန်တွေကိုနားထောင်မှုဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံက Programming Manager အနုဖန်နက်ကရှင်းပြပါတယ်။ရက်ဖက်ကအဖွဲ့အစည်းတွေလိုအပ်ချက်တွေကိုတိမှသာထိရောက်ကောင်းမွန်တဲ့အကူအညီတွေကိုပေးနိုင်မှာဖြစ်ကြောင်းအနုဖန်နက်ကပြောပါတယ်
။ This we can only do if we know
သူပြောထားတာကတော့ရက်ဖက်အဖွဲ့အစည်းရဲ့လိုအပ်ချက်တွေ၊စိန်ခေါ်မှုတွေ၊အကြံဉာဏ်တွေကိုသာသိရှိနိုင်မှသာ EU ဘက်ကလည်းထိရောက်တဲ့အကူအညီတွေကိုပေးနိုင်မှာဖြစ်ပါတယ်။တခြားနိုင်ငံအများပြားမှလိုပဲမြန်မာနိုင်ငံကရက်ဖက်အဖွဲ့အစည်းရဲ့အခန်းကဏ္ဍဟာအင်မတန်အရေးပါပါတယ်။သူတို့ဟာလူမှုကိုစားပြောပြနိုင်တဲ့သူတွေဖြစ်ပါတယ်။အများပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကို EU လိုနိုင်ငံတကာအဖွဲ့အစည်းတွေကိုသူတို့ကပြောပြနိုင်ပါတယ်။ဒါကြောင့်လဲဒီအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးလူမှုကြမ်းမှရင်ဆိုင်နေရတဲ့အခက်အခဲတွေကိုဓာတ်ရိုက်နားထောင်နေတာဖြစ်ပါတယ်လို့သူကပြောသွားတာပါ။ငွေဝါဒဆိုင်ရာဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာရက်ဖက်အဖွဲ့အစည်းတွေအတန်းတွေများများပါဝင်လာနိုင်ရေးအတွက်အခုလိုအလို့ယုံဆွေးနွေးပွဲကျင်းပတာဖြစ်ကြောင်းလဲမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံ project အရာရှိ Augustin Thisan ကထပ်လောင်းပြောဆိုပါတယ
်။အဓိကကတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေအသံများများပေါဝင်လာနိုင်ဖို့အတွက်သူတို့ရဲ့ပေးတဲ့အကြံဉာဏ်တွေသူတို့ထက်သွင်းခြင်းနဲ့အချက်အလက်တွေကိုပုံပုံပြီးတော့တိတိယောက်ယောက်နဲ့ဒီနီးယူဟာရေးဆွဲတဲ့အခါမှာပေါဝင်လာနိုင်ဖို့အတွက်အဲကျွန်တော်တို့ကဒါတွစ်ဆုံဆွေးနွေးရခြင်းဖြစ်တယ်ပေါ့နော
်အလူရှင်တွေအနေနဲ့အခုလိုအောက်ခြေမှာလှုပ်ဆောင်နေကြတဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့အခုလိုတွစ်ဆုံဆွေးနွေးတာမျိုးတိတ်မရှိတဲ့အတွက်ဒီဆွေးနွေးမှုကအရက်ဖက်အဖွဲ့အစည်းတွေအတွက်အကျိုးပေါမှုဖြစ်ထိုးစေမယ်လို့မြန်မာ Development Network အဖွဲ့ကကုတူအားထွန်းကပြောပါတယ်
ဒီလိုမျိုးအလူရှင်အဖွဲ့အစည်းတခုဟာအရက်ဖက်အဖွဲ့အစည်းတွေနဲ့အောက်ခြေတီဆင်းပြီးစကားပြောရဲဆိုတာတော်တော်ရှားပါတယ်ဒါနံပါတ်1ပေါ့နော်တော်တော်ရှားတယ်အဲ့လိုစကားပြောလာတဲ့အခြေအနေအရ CSO တွေအရက်ဖက်အဖွဲ့အစည်းတွေအတွက်အမြဲတမ်းကောင်းတဲ့အခွင့်အရေးတခုပဲပေါ့နော်ဒါဒုတိယအချက်ပေါ့
နောက်ပိုင်းမှာ EU အနေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုဓာတ်ရိုက်ဆက်သွယ်တဲ့အခြေအနေမျိုးရောက်လာရင်ပိုကောင်းမယ်လို့ကိုတူဟာထွန်းကပြောပါတယ်အရင်က EU ကချမှတ်ခဲ့တဲ့မူဝါဒတွေပေါ်ဝေမျှမှုတွေရှိခဲ့တဲ့အတွက်အခုလိုတွစ်ဆုံတာဟာတိုးတက်ကောင်းမွန်တဲ့လက္ခဏာဖြစ်ကြောင်းမြန်မာနိုင်ငံ HIV နဲ့နေထိုင်သူများအသင်းဥက္ကဋ္ဌဦးတော်ဒါထွန်းကပြောပါတယ်။
ဆိုတော့အဓိကကတော့ဒီနေ့ဖို့တွစ်ဆုံပွဲရတာကျွန်တော်တို့ဒီ CSO အတွက်ကောဒီ EU အတွက်ကောဒါကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့အရင်တော့ကဆွဲခဲ့တဲ့ဟာပေါ်မှာဝေမျှမှုတွေရှိတယ်။အဲ့ဒီဝေမျှမှုတွေခံရတဲ့ဟာပေါ်တော့အားနည်းချက်တွေပေါ့နော်။အဲ့ဒီအားနည်းချက်တွေမှာပြန်ပြီးသူတို့ကသင်ခန်းစာယူပြီးတော့အဲ့ဒီအားနည်းချက်ကိုအကောင်းဆုံးရှေ့ဆောက်မှာဘယ်လိုဆက်လုပ်မယ်ဆိုတဲ့ပေါ့နော်။အတွေးမျိုးနဲ့ idea မျိုးနဲ့ပေါ့နော်ကျွန်တော်တို့လည်းအခုလိုမျိုးအရက်ဘက်အဖွဲ့ချင်းနဲ့တွေ့ဆုံတာဖြစ်တဲ့အတွက်ပေါ့ဟိုပြီးခဲ့တဲ့ပုံမှာလည်းသင်ခန်းစာယူပြီးတော့ရှေ့ဆောက်မှာကျွန်တော်တို့ဒီ CSO တွေနဲ့ထဲထဲဝင်ဝင်ဘယ်လိုလုပ်လို့ရမလဲဘယ်လိုပေါ့နော်ဟိုအကောင့်တွေပေါ်ဆောင်ရွက်လို့ရမလဲဆိုတဲ့ဟာကိုသူတို့အနေနဲ့စဉ်းစားနိုင်ပြိုင်မာဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်အကောင်းဆုံးလို့ပြောနေပါတယ်ဟုတ
်2014 2019အတွက်3နှစ်စာမြန်မာနိုင်ငံဆိုင်ရာမူဝါဒတွေကို EU ကချမှတ်ရေးဆွဲတဲ့နေရာမှာလွဲချက်တွေရှိခဲ့တဲ့ပေါ်ဝေဖန်ပြောဆိုမှုတွေရှိခဲ့တာပါဒါကြောင့်လဲအဲ့ဒီအတွေ့အကြုံကနေသင်ခန်းစာယူပြီးလာမယ့် 2018 2021 ခုနှစ်အတွက် EU ရဲ့မူဝါဒတွေကိုမချမှတ်ခင်အခုလိုအရက်ဖက်လူမှုဖွဲ့စည်းတွေနဲ့တွစ်ဆုပ်ပြီးအကြံပြုတင်ပြချက်တွေကိုရယူနေတာဖြစ်ပါတယ်လာမယ့်3နှစ်စာအတွက် EU ဘက်ကဘလို့ policy တွေချမှတ်မယ်၊ကူညီထောက်ပံ့မယ်၊ငွေကြေးပမာဏအတိုးလျော့တွေနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရုံးတာဝန်ရှိသူတွေကထုတ်ပေါ်ပြောကြားဖို့ညှိစုခဲ့ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြီးအခုနိုင်ငံတကာသတင်းလွှာတွေကိုပြောပြပါရစေ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့မကြခင်မှာတွေ့ဆုံဖို့တယ်လီဖုန်းကတဆင့်ဖိတ်ကြားခဲ့မှုကြောင့်ဝေဖန်မှုတွေများပြားနေချိန်မှာရုရှားဘော်သူ့လောက်နှိတ်ကွတဲသူမရှိဘူးလို့သမ္မတထရမ့်ကပြောပြန်ပါတယ်။ဗြိတိန်နိုင်ငံမှာရုရှားနှစ်ဖက်တရှိုးဟောင်းနဲ့သူ့သမီးတို့အစိတ်ခတ်ခံရတဲ့နောက်ကွယ်မှာရုရှားအစိုးရရှိချောင်းဆွတ်ဆွဲချက်တွေရဲ့နောက်ဆက်တွဲအနေနဲ့အနောက်နိုင်ငံတွေကရုရှားတပ်တမန်တွေကိုမောင်းထုတ်ပြီးနောက်ပိုင်းနိုင်ငံတကာမှာတီးခြားဖြစ်နေတဲ့ရုရှားနိုင်ငံရဲ့ရည်တည်မှုအပေါ်ပြောင်းလဲဖို့ရုရှားကအမေရိကန်နဲ့ထိပ်သီးတွေ့ဆုံပွဲကျင်းပကြတယ်လို့သုံးသက်သူတချို့ကမြင်ပါတယ်။တပ်တမန်ရေးရာ VOA သတင်းတောက်ဆန်ဒီစိန်ဝါရှင်တန် DC မြို့တော်ကနေပေးပို့တဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြမှာပါရှင်။
မင်းအင်္ဂါနေတုန်းကဘောလ်တိတ်နိုင်ငံသုံးနိုင်ငံခေါင်းဆောင်တွေနဲ့သမ္မတထရမ့်တွေ့ဆုံခဲ့ပါတယ်။ဒီနောက်မှာတော့ရုရှားရဲ့ချင်းချောင်းနိုင်မှုအနေနဲ့သမ္မတထရမ့်ရဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆက်ဆံရေးဆက်ရာတွေကိုသတင်းတောက်တွေကမေးလာတဲ့အခါမှာတော့သမ္မတထရမ့်ကအခုလိုပြန်ပြောလိုက်ပါတယ်။
There's nobody been tougher on Russia and with that being said
ကျွန်တော်လောက်ခတ်တည်ဆက်ဆံတဲ့သူမရှိပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲသမ္မတပူတင်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံနိုင်မယ်လို့လည်းထင်ပါတယ်။ဖြစ်မလာရင်လည်းခင်ဗျားတို့သိရမှာပါစိတ်ချပါ။ကျွန်တော်ကိုယ်တိုင်မသိသေးခင်ခင်ဗျားတို့တော့ပိုရင်သိအောင်ပါပါ
။ Trump အစိုးရလက်ချက်မှာရည်နယ်နဲ့တဘာဝတန့်ွေပြည်ပတင်ပို့မှုပေါ်ပိုအာရုံစိုက်လာပြီးတော့စစ်တပ်အတွက်ပိုမှုစိုက်ထုတ်သုံးဆွဲနေတဲ့ကိစ္စနှစ်ခုကိုတော့ရုရှားကသဘောတွေ့မှာမဟုတ်ဘူးလို့လည်းသမ္မတ Trump ကပြောပါတယ်။နိုင်ငံကြီးကျွမ်းကျင်သူတွေကတော့ဗြိတိန်နိုင်ငံတွင်မှာရုရှားနှစ်ဖက်တရှုကိုအစိမ့်နဲ့လုံးချံခဲ့တဲ့အတွက်တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်သမ္မတထရမ့်ကရုရှားသမ္မတပူတင်ကိုသမ္မတအင်ဗီဒော်ကိုမဖိတ်ကြားသင့်ဘူးလို့မြင်ကြပါတယ်။ဝါရှင်တန်အခြေစိုက် Atlantic Council ကနိုင်ငံကြီးကျွမ်းကျင်သူမာခ်စီမာကော့ဖစကီကခုလိုတုံ့သက်ပါတယ်။
This is not the timeto be inviting President Putin to the White House for a state meeting.
Russia တန်တမန်တွေကိုအမေရိကန်တွေကမောင်းထုတ်နေတဲ့အချိန်မှာ Russia သမ္မတကိုအင်ဖြူရာမှာတွေ့ဖို့ဖိတ်လို့ကောင်းတဲ့အချိန်တော့မဟုတ်ပါဘူး
။ပြည်ထောင်စုအစိမ့်နဲ့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ဘူးလို့ Russia အစိုးရဘက်ကတော့ငြင်းဆန်ထားပါတယ်။ Heritage Foundation ကအကဲခတ်တူဖြစ်တဲ့ Luke Coffee ကလည်းဒီလိုအချိန်မျိုးမှာသမ္မတပူတင်နဲ့ပုံမှန်ဆက်သွယ်ရတာမပိုသင့်ဘူးလို့ပြောပါတယ
်။ Having regular communication with
Russia သမ္မတနဲ့ပုံမှန်ဆက်သွယ်ရှိရဲဆိုတာကတော့အပြစ်ပြောစရာမဟုတ်ပါဘူး။ဈေးကာလတုန်းကတော့ဆက်သွယ်ခဲ့သေးတာပဲလေ။ဒါပေမဲ့ဒီအချိန်မှာ Russia နဲ့ထိပ်သီးဆွေးနွေးပွဲလုပ်ဖို့ဆိုတာကတော့မသင့်တော့ပါဘူး
။2005ခုနှစ်အမေရိကန်သမ္မတဟောင်း George W. Bush လက်ထက်တုန်းက Russia သမ္မတတူအမေရိကန်အင်ဗီဒေါ်ကိုနောက်ဆုံးလာရောက်ခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဖိတ်ကြားမှုကို Trump အစိုးရအမျိုးသားလုံခြုံရေးအဖွဲ့ကတော့သဘောတူမှာမဟုတ်ဘူးလို့ Atlantic Council က Simakovsky ကယူဆပါတယ
် So if he wants it it's very possible that this could in fact take place but there's going to be significant
Trump ကတကယ်တွေးမှာကိုဖြစ်မယ်ဆိုရင်တော့ဒီတွေးဆုံပွဲဖြစ်လာနိုင်တယ်ဆိုရင်လည်းအင်ဂျီရိုအတွင်းဒါကိုစန့်ကျင်သူတွေကတော့ရှိကိုရှိမှာပါအမျိုးသားလုံခြုံရေးအကြံပေးပေါ်တင်နဲ့နိုင်ငံသားရေးဝန်ကြီးတဲ့ Mike Pompeo တို့ကတော့ဒီထိပ်သီးဆွေးနွေးပွဲကိုဒီချိန်လှုပ်ဖို့ကိုတော့သဘောတွေ့ကြမှာမဟုတ်ဘူးလို့ထင်ပါတယ်
။ Hudson Institute က Richard Weiss တို့လို့အကဲခတ်တချို့ကတော့ Russia အနေနဲ့ Donald Trump တက်လာကြတဲ့ကအင်ဗီရိုမှာတွေ့ဆုံနိုင်ဖို့မျှော်လင့်နေတာလို့ပြောပါတယ
်။ Russians have been seeking such a summit since
အင်ဗီရိုမှာထိပ်သီးဆွေးနွေးပွဲကြီးကျင်းပဖို့တွေ့ဆုံနိုင်ဖို့ Donald Trump ရွေးကောက်ပွဲနိုင်ကြတဲ့က Russia ကမျှော်လင့်နေခဲ့တာပါ။ပြုတ်ဂျပန်စားတဲ့နိုင်ငံခေါင်းဆောင်တွေ Donald Trump နဲ့တွေ့ဆုံပြီးနောက်ပိုင်းတွေ့တက်မှုတွေတွေ့ရတော့လဲ Russia ကလည်းဒါကိုလိုလားပါ။အ
င်ဗီရိုမှာ Russia နဲ့တွေ့ဆုံဖြစ်မယ်ဆိုရင်လည်းထိပ်သီးဆွေးနွေးပွဲကလည်းကြီးမားတဲ့ရလဒ်တွေတိုးတက်ဖြစ်ထွန်းမှုတွေရှိနိုင်မှာဖြစ်မယ်လို့လည်းကဲခတ်တွေကထောက်ပြနေကြပါတယ်ရှင်
။မအီတန်စင်ပြောပြသွားတာပါရှင်။ကျမတို့ VOA ကိုစားတဲ့ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားတိုက်ကြီးစားတိုက်တစ်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်ဧပြီလ4ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပတ်စံကဏ္ဍတွေထဲမှာတော့အရင်ဆုံးလူထုကြမ်းမာရေးအစီအစဉ်ကိုနားဆင်ရဖို့ရှိပြီးမြမအရေးသုံးသပ်ချက်မှာတော့
တော်သူတို့နာမည်ပြက်ခဲ့တာတွေလည်းသူတို့အဖတ်ချက်နဲ့တော့အများကြီးကြိုးစားနေကြတော့ခြေတွေကြုံနေပါပါလေ။ဒါပေမဲ့ခုနတရားဥပဒေထိန်းသိမ်းဆောက်ရှောက်တဲ့ရေလို့
သမရဥဝင်းမြင့်လက်ထက်မှာအုတ်ချုပ်ရည်ရန်တရားပိုးပြီးတွက်လာမယ်ဆိုတဲ့တွက်ဆချက်တွေနဲ့ပတ်သက်လို့လူခွင့်ရည်ရှိနေဦးသိန်းတန်ဦးနဲ့ဦးကျော်စန်းသားတို့ဆွေးနွေးထားတာကိုနားဆင်ရမှာပါ။အဲဒီနောက်အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့လူထုကြံမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကလေးတွေနှကောင်းသွေးရှန်တတ်တဲ့လက္ခဏာတွေအကြောင်းကိုသိကြရမှာဖြစ်ပါတယ်။နှကောင်းသွေးရှန်တာနဲ့တခြားသွေးရိုတဲ့လက္ခဏာတွေရှင်တွဲတွေ့ရရင်ဘလို့အခြေခံယောဂါကိုဖော်ထုတ်ကုသဖို့အရေးကြီးတယ်ဆိုတဲ့အကြောင်းကလေးအထူးကုဆရာဝန်ဒေါက်တာတင်မျိုးနှင်းကိုမေးမြန်းပြီးဒေါက်တာတန်စော်ကတင်ပြထားပါတယ်ရှင
်ရင်းနှီးကလေးတွေနှာခေါင်းသေးချင်ပြီဆိုရင်မိဘတွေအနေနဲ့ဆိုရင်ပူပန်မိကြမှာပါနှာခေါင်းသေးချင်တာဟာရင်းနှီးကလေးတွေမှာမကြာခဏတွေ့ရလေးရှိတဲ့လက္ခဏာတစ်ခုဖြစ်ပြီးအများအားဖြင့်တော့ဆိုရင်စရာမလိုတဲ့အကြောင်းအရာတွေကြောင့်ဖြစ်ပေါ်ရလေးရှိတယ်လို့ကလေးထုကူဆရာဝန်ကြီးဖြစ်သူဒေါက်တာတင်မျိုးနှင်းကပြောပါလေ။န
ှာခေါင်းသွေးရှန်တာကတော့ကလေးဘဝမှာတော်တော်များများကြုံတွေ့ရတယ်။ကလေးတော်တော်များများမိဘတွေဆိုလည်းစိတ်ပူရလောက်အောင်ဒီကြုံတွေ့ရတယ်။ဒါပေမဲ့နှာခေါင်းသွေးရှန်တာတစ်ခုလဲဆိုရင်တော့ကျွန်တော်တို့ကအများနဲ့တိတ်စိတ်ပူစရာမလိုတဲ့ယောဂါလို့ပြောလေပြောထားရှိရပေါ့နော်။ကလေး၁၀ယောက်မှာနှာခေါင်းသွေးရှန်တဲ့ကလေး၁၀ယောက်မှာ၉ယောက်လောက်ကဒါအရေးမကြီးဘူး။၁ယောက်လောက်ကပဲတကယ်ယောဂါတစ်ခုအနေနဲ့ဖြစ်တာမျိုးတွေ့ရတယ်လို့ပြောရတယ
်။နှာခေါင်းသွေးရှန်တာတစ်မျိုးလဲဆိုရင်ဆိုရင်စရာမလိုပေမဲ့တဖုံးသွေးယူရလိုမျိုးသွေးယူတဲ့တခြားလက္ခဏာတွေနဲ့ရှင်တွဲဖြစ်ပေါ်လာပြီဆိုရင်တော့သတိပြုရမယ့်အခြေအနေကိုရောက်လာပါတယ်။သွေးယူစိတ်နဲ့လက္ခဏာတွေကိုတစ်ခုထက်ပိုပြီးတွေ့မြင်လာရပြီဆိုရင်ဘလို့ယောဂါတွေကိုစမ်းသက်စစ်ဆေးဖော်ထုတ်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာတင်မျိုးနှင်းကအခုလိုပြောပါတယ်။
နှာခေါင်းသွေးရှန်တဲ့အပေါင်းတဖုံးသွေးယူတယ်ဆိုလို့ရှိရင်တော့နှစ်နေရာဖြစ်သွားတဲ့အခါကြလို့ရှိရင်တော့ဟိုပိုပြီးတော့မှသွေးယောဂါဘက်ကိုရိုင်းလာပြီးတော့မှဒါသွေးယောဂါတစ်ခုတော့ဖြစ်နိုင်လောက်တယ်ဆိုတဲ့ဟာမျိုးရှိတယ်။အဲ့တော့အဲ့ဒီမှာလဲသွေးယောဂါထဲမှာကင်ဆာမဟုတ်တဲ့သွေးယောဂါရယ်ကင်ဆာဟုတ်ဖြစ်နိုင်တဲ့သွေးယောဂါတွေရယ်ဆိုပြီးတော့မှရှိတာပေါ့။အဲ့တော့ကင်ဆာမဟုတ်တဲ့သွေးယောဂါထဲမှာနှာခေါင်းသွေးရှန်တဲ့တဖုံသွေးယူတဲ့ဆိုရင်သွေးဥမွှားလေးတွေသွေးခဲအောင်လုပ်တဲ့ဓာတ်တွေနဲတာဒါမှမဟုတ်သွေးဥမွှားနဲတဲ့ယောဂါရှိနိုင်တယ်။အဲ့တော့သွေးဥမွှားနဲတဲ့ယောဂါကျွန်တော်တို့ကသွေးမှာနဲ့ယောဂါလို့ခေါ်တယ်။သွေးခဲတတ်နေတဲ့ယောဂါတွေမှာတော့ကျွန်တော်တို့အများဆုံးဖြစ်တာကျွန်တော်တို့ hemophilia သွေးယောဂါလို့ခေါ်တယ်။ပြီးတဲ့အခါကျလို့ရှိရင်နောက်တစ်ခုက von Willebrand disease လို့ခေါ်တယ်။ဒါတွေမှာဖြစ်တယ်။ von Willebrand ကတော့အရှမ်းပေါများပြီးတော့မှတိတ်ဆိတ်ပူစရာမလိုတာများ။အဲတော့စိတ်ပူရတဲ့ယောဂါအနေနဲ့ကတော့သွေးကင်ဆာပေါ့သွေးကင်ဆာကတော့စိတ်ပူရတဲ့အခြေအနေမျိုးမှာရှိတယ်။အဲ့လိုပုံစံနဲ့ပဲလာတယ်။ဒါပေမဲ့အဲ့ဒီကလေးလေးမှာကျတော့ပို့ပြီးတော့မှတခြားဟာလေးတွေပါတတ်တာဖြားတယ်။အာတခါလေးကြားလို့ရှင်ကိုမအကျိတ်တွေပါထွက်လာတတ်တယ်။ပြီးရင်အာဆရာဝန်ကစမ်းကြည့်မယ်ဆိုလို့ရှင်အာဘေးလုံးကြီးမယ်အသေးကြီးမယ်အဲ့ဒါတွေပါဆက်ပြီးတော့မှပါမယ်။ကလေးကနာတယ်ဝိတ်ကျလာတယ်အစာမစားဘူးဒါတွေလည်းပါလာနိုင်တယ်။
ဗီတာမင် C နဲ့ဗီတာမင် K လိုမျိုးသွေးတိတ်ဖို့အတွက်လိုအပ်တဲ့အာဟာရဓာတ်တွေချွတ်တယ်ပြီးသွေးယိုစိမ့်နာမျိုးကိုပြန်လည်ဖြစ်တင်းကုသပေးလို့ရနိုင်ပေမယ့်အခြေခံယောဂါတစ်ခုအကြောင်းသွေးယိုစိမ့်နာဆိုရင်တော့ပျောက်ကင်းအောင်ကုသတဲ့နေရာမှာခက်ခဲမှုတွေရှိနိုင်ပါတယ်။ယောဂါပြင့်ထန်တဲ့သွေးကင်ဆာယောဂါကြောင့်ဖြစ်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသဖို့ခက်ခဲပြီးအသက်အန္တရာယ်ဖြစ်စေနိုင်တယ်လို့ပြောပါတယ်
။ကင်ဆာရဲ့ထုံးစံအတိုင်းအရတော့အသက်အန္တရာယ်ဆိုရင်ရတဲ့ဟာတွေကြီးပဲဖြစ်တယ်ပေါ့နော်။အသက်အန္တရာယ်မဆိုးရင်ရတဲ့ကင်ဆာကလေးတွေမှာတော်တော်ရှားပါပါတယ်။အဲ့တော့မရှိသလောက်ရှားပါတယ်အဲ့တော့ကင်ဆာဟာပြင်းဟိုရောက်လာတဲ့အဆင့်ပေါ်မှာမူတည်ပြီးတော့မှအသက်အန္တရာယ်ဆိုရင်ရတယ်ဒါပေမဲ့ကျွန်တော်တို့သွေးကင်ဆာကိုကြတော့အဆင့်သတ်မှတ်တဲ့အခါကြလို့ရှင်တခြားကင်ဆာတွေလိုအဆင့်1နဲ့3လေးလိုသတ်မှတ်ချက်မရှိဘဲနဲ့ဟိုပြင်းထန်တဲ့သွေးကင်ဆာနဲ့မပြင်းထန်တဲ့သွေးကင်ဆာဆိုပြီးတော့ပဲကျွန်တော်တို့ကသတ်မှတ်ပြီးတော့မှကုပါတယ်အဲ့တော့ပြင်းထန်တဲ့သွေးကင်ဆာဆိုလို့ရှင်အန္တရာယ်များတဲ့သွေးကင်ဆာပေါ့အဲ့လိုမျိုးဆိုလို့ရှင်ကျွန်တော်တို့က ဟိုပို့ပြီးတော့ပြောင်းနိုင်စေနေပါတဲ့အုပ်စုထဲမှာရောက်သွားပြီးတော့မှ NDA နဲ့တွဲကန်စာမပြင်းထန်တဲ့ဟာမျိုးတွေကတော့ပို့ပြီးတော့မှပျောက်ကင်းနိုင်တဲ့ဘက်ကိုရောက်ပါတယ်
ရင်ွေးကလေးတွေမှာနှာခေါင်းသွေးရှင်တာဟာမဆွေရင်ရတဲ့လက္ခဏာတစ်ခုဆိုပေမဲ့သွေးယူတဲ့တခြားလက္ခဏာတွေနဲ့ရှင်တွဲတွေ့ရှိခဲ့မယ်ဆိုရင်တော့အခြေခံယောဂါကိုအများဆုံးဖော်ထုတ်ကုသပေးဖို့လိုအပ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇောပ
ါဒေါက်တာတန်ဇောစီစဉ်တင်ဆက်ပေးနေတဲ့လူမှုကျမ်းစာရေးအစီအစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားမှာပါမြန်မာနိုင်ငံမှာဥဝင်းမြင့်တမရဖြစ်လာတဲ့အတွက်အုပ်ချုပ်ရေးရန်တရားပို့ပြီးတော့ထိရောက်တွက်လက်လာမယ်လို့တချို့ကတွက်ကြသလိုဘသူပဲတမရဖြစ်ဖြစ်2008ဖွဲ့စည်းပုံပါကန့်သက်ချက်တွေကြောင့်တိတ်ထူးထူးခြားခြားတိုးတက်ပြောင်းလဲနိုင်မယ်မဟုတ်ဘူးလို့ဆိုသူတွေလည်းရှိကြပါတယ်။ရှေ့နှစ်တူဖြစ်ခဲ့တဲ့တမရဥဝင်းမြင့်ဟာလူပြောသူပြောများနေတဲ့တရားစီရင်ရေးစနစ်ကိုကပြုပြင်နိုင်မယ့်အခြေအနေရှိပါသလား။လူခွင့်ရေးရှင်နေကြီးဦးသိန်းတန်ဦးနဲ့ဦးကျော်စံသားကဆွေးနွေးတုံ့တက်ထားပါတယ်။ဦးသိန်းတန်ဦးကတော့တရားစီရင်ရေးစနစ်ပြုပြင်ဖို့ကိစ္စမှာလဲစစ်တပ်ရဲ့သဘောထားကအခရာကြတယ်လို့အခုလို့စပြောပါတယ
်။၎င်းရှိအဖွဲ့အစည်းဝင်ဆိုင်ရာဒီကောင်တရားလို့တော့ကျိုးတိုင်းဒေသကြီးတရားလို့တော့ဂျန်နဲ့အစ်စ်နေမှာတရားသူကြီးကို impeach ပေါ်တော့ပြစ်တင်ရှုံချပြီးဖြုတ်နိုင်တဲ့အခွင့်အာဏာတော်တော်မှရှိတယ်။ဒီကောင်တရားလို့တော့ကျိုးဆို၃ဘုံတဘုံဂျန်နဲ့နေရာတွေက၄ဘုံတဘုံဆိုတော့အဲ့ဒီပါဝါတွေကဘုသူတည်းရှိတယ်ဆိုတော့မင်းအားလုံးကတတ်မတော်ကကိုယ်တည်းလေးဘုံတကုံပါနေတဲ့အခါကျတော့ကျွန်တော်တရားစီရင်ပြီးတောင်းလဲမှုမှာတော့အဲစစ်တပ်ဘက်ကသဘောတူဖို့နော်ဂျိုးနေတယ်အဟန်တားတစ်ခုဖြစ်နေတယ်လို့ကျွန်တော်တို့ပြောရမှာပါ
အဲ့တော့တရားသူကြီးဒီသာလျင်အဓိကပြစ်တင်စရာအားနည်းချက်ဖြစ်နေသလားအခုတရားစီရင်စနစ်မှာတရားသူကြီးအဆင့်မဟုတ်ဖဲနဲ့တခြားအဆင့်တွေတခြားကဏ္ဍတွေကဘယ်လိုဟာတွေယူရမှုတွေရှိနေပါသေးလဲ
တရားရုံးတကူတွေအပြစ်တင်လို့မရပါဘူးတရားစီရင်မှာကျွန်တော်တို့ကတရားစွဲဖွဲ့စည်းတွေရှိတယ်ကျေးစီတယ်တော့တရားဆွဲတဲ့ဒီရှေ့ရီကျုံယုံရှိတယ်နော်အထွေထွေအုပ်ချုပ်ရေးကြီးတာရှိတယ်ဆိုတော့အဲ့ဒီဟာတွေအကုန်လုံးကလည်းပဲဟိုစစ်တပ်ရဲ့လက်အောက်ခံတွေဖြစ်နေတဲ့အခါကျတော့တရားစီရင်ပြီးပြောင်းလဲမှုမှာတော့တရားယုံတစ်ခုတည်းကိုပြောရုံနဲ့လုံလုံးမဲ့မဟုတ်ပါဘူးအ
ဲ့ဆိုအဲ့ဒီအဖွဲ့အစည်းကိုအရေးယူမဲ့ဆိုရင်တော့ဥပဒေအရတတ်မြင်ထားတာရှိပါသလားသူတို့မဟုတ်စစ်တပ်ရဲ့အရှင်အဘကိုပဲငဲ့ရသလားအဲ့မှာကျတော့
ဒီရှင်းနေကြကလည်းအတူတူပဲဗျဒီရှင်းနေကြကလူတွေတစ်တေဆိုချာ MP လုပ်ရင်လည်းပဲတွတ်တော်ကိုယ်တည်းတွေတော့ပါဝါပေးထားတာပေါ့နော်အာဏာပေးထားတော့ခုနလို၄ဘုံတစ်ဘုံတို့၃ဘုံတစ်ဘုံဆိုတော့သူတို့က၄ဘုံတစ်ဘုံအော်တိုမက်တစ်ပါပြီးသားဖြစ်တော့သူတို့မကြိုက်တဲ့တရားကြီးတွေရှင်းနေကြကပုဂ္ဂိုလ်များဟာဆက်လက်ရည်ကိုခက်ခဲပါတယ်သူတွေဥချင်းဥကြီးဌာနကလည်းပဲဥတွေသဘောအရတော့ဒီရေးဥကြီးဌာနအောက်မှာရှိသမရအောက်မှာမရှိတဲ့အတွက်အဲချင်းချုပ်ဖို့ခက်ခဲတဲ့နေရာဖြစ်တယ်ရဲတဲ့အတူတူပဲအဲ့တော့တရားစီရင်ရေးကြောင်းနိုင်မှုပြောတဲ့အခါမှာတရားသူကြီးတွေပါမှာပဲအပြစ်ရှိရပြောတော့တရားမျှတမှုမရှိပါဘူး။အဲ့တော့ကျွန်တော်တို့အကုန်လုံးချုပ်ပြောရမှာပါ
။ဖွဲ့စည်းပုံအရလွတ်တော်ဥပဒေပြုအာဏာအစင်းစင်မှာစစ်တပ်ကလေးပုံတပုံရရှိထားရဲဆိုတော့လေဒီတရားသူကြီးတွေကိုပြစ်တင်ရှုတ်ချပြီးတော့အရေးယူမဲ့ကိစ္စမှာလွတ်တော်အစင်းစင်ကမဲဘလောက်ရရမယ်လို့သတ်မှတ်ထားလဲဒါ simple majority နဲ့ဆုံးဖြတ်လို့မရဘူးလားခဏတကယ်ကြရလို
့။သူကဟိုကျွန်တော်တို့မတရားတရားလို့ကြောတရားသူကြီးတွေကို impeach လုပ်မယ်ဆိုရင်သုံးပုံတစ်ပုံပေါ့နော
်
တောင်းဆိုရမယ်ပေါ့ဗျာပြီးရင်တော့ majority ဆုံးချက်မှာပေါ့အဲ့တော့နောက်တစ်ခါဒုတိယတစ်ဆင့်ကကျွန်တော်တိုင်းနဲ့ဒီနယ်နဲ့ဂျန်နယ်ဆင့်တွေက၄ပုံတစ်ပုံတွတ်တော်ကိုယ်စားလှယ်ပြီးဖြစ်တော့သူတို့မှအဲ့လိုလုံလောက်တဲ့တွတ်တော်ကိုယ်စားလှယ်ဥယျာဉ်ရှိတယ်ရှိတော့ဒီအခွင့်အာဏာကိုသုံးပြီးတော့ဥမာဒုရုစီလိုလားတဲ့ပြည်တော်စုတရားလို့ကြောတရားသူကြီးတွေကိုဖြစ်စေရှင်းနေကြုံမှုတွေတင်းလာလို့ရှိရင်သူတို့ကဒီဟာနဲ့ပတ်သက်ပြီးတော့တွတ်တော်မှာအခြေတင်တင်းလာနိုင်တဲ့အနေအထားရှိတယ်အဲ့ဒီအခွင့်အာဏာကိုပြောတာပ
ါဟုတ်ကဲ့ဆိုတော့အရင်တော့ကတော့ဒီကိစ္စကိုစင်ခေါ်ခဲ့တာ challenge လုပ်ကြည့်ရတာများပေါက်ခဲ့ဘူးပါလား
ကျွန်တော်တိတိတော့မရှိဘူးဗျမရှိဘူးဆိုတာကဒါကျွန်တော်တို့ဒီတရားစီရင်စနစ်က2010ပြည်တော်တရားစီရင်စနစ်ရပေါ်ပေါက်လာတာပေါ့နော်အဲ့ဒီဟာတွေပဲသဘာဝဥပဒေစိန်လက်ထက်ကြတော့မှကျွန်တော်တို့စတင်ပြီးတော့ပြည်သူ့ဝင်ချင်းတွေအသက်ဝင်ပြီးတော့ဒီစောက်တာတာပေါ့နော်အဲ့လိုပြီးရင်ကြောင်းနေလာတဲ့အခါကျတော့သမရနဲ့တိုင်ပင်ပြီးတော့ပြည်တော်တရားလို့တရားသူကြီးချုပ်ကိုခန့်နေပြီးတဲ့အခါမှာတက်ဆိုင်ရာတရားသူကြီးတွေကိုခန့်နေခံပြီးတဲ့အခါမှာကျွန်တော်တို့တိုင်းနဲ့ဒီနယ်အသီးသီးကိုလည်းပဲသမရနဲ့တိုင်ပင်ပြီးတော့အသီးသီးခန့်ရတယ်ဆိုတော့သမရစီမှာအခွင့်အာဏာတော့အနှင်းထားတာတော့ရှိတယ်သူကတော့ဂျူလီချူရီကကျွန်တော်တို့ဥရီသဘောအရတော့အုတ်ချူရီအာနာကဝင်ရောက်ဆက်ဖက်နိုင်တဲ့အနေအထားမရှိဘူးမရှိတဲ့အခါကျတော့အခုလည်းပဲသူကတော့ institution တစ်ခုနဲ့ပြီးကြရက်တည်နေတဲ့အနေအထားမျိုးတော့ဖြစ်နေတယ်
ဟုတ်ကဲ့ကျွန်တော်အဓိကဆွေးနွေးခြင်းတဲ့အကြောင်းအရာကတော့အခုသမ္မတသစ်ကသူကိုယ်တိုင်ကလည်းပဲဥပဒေသမားကလာခဲ့တဲ့လူဖြစ်တယ်ဆိုတော့တရားစီရင်ရေးလောကကတော်တော်လေးနာမည်ပြက်နေလို့ပြောရင်မှားမယ်မဟုတ်ပါဘူးဆရာတို့ပို့အစည်းဆုံးပေါ့အဲ့ဒီဟာကိုပြုပြင်နိုင်တဲ့အခွင့်အလမ်းဘယ်လောက်ရှိမလဲသမ္မတသစ်အတင်နဲ့အဲ့ဒါကိုကျွန်တော်အဓိကဆွေးနွေးနေတာပါဆိုတော့တရားသူကြီးတွေအဆင့်မြင့်ဆုံးပုဂ္ဂိုလ်တွေကိုအရေးယူဖို့ပါညာဆိုတာတော်လေးခဲရင်တယ်တွေ့မယ်အောက်ခြေလက်တွေဖြစ်နေတဲ့နေရာမှာပြုပြင်ပြောင်းလဲရေးလုပ်နိုင်မယ်အလားလောမရှိဘူးလားဆရာကြီး
ကျွန်တော်ကတော့ညှော်လင့်နေပြဝင်းမင်းကရှင်းနေတရားနဲ့သမ္မတဖြစ်တာလည်းအနေထားပေါ့နော်အဲ့ဒီအနေထားပေါ့နောက်တစ်ခါတရားစီရင်ရေးလည်းကျွန်တော်တို့ပုံဝင်လေးလေးပြောရရင်ဒီအခုအစိုးရတိလက်ထက်တိဆောက်တာပြီးတော့နှစ်နှစ်ကြာတဲ့အခါမှာပြည်တော်စုတရားလွှတ်တော်ချုပ်ကလည်းပဲမဟာဗျူဟာစီမံချက်တွေဖော်ဆောင်ပြီးတော့သူတို့ဘက်ကလည်းပြည်ဝင်ကြောင်းတွေကိုစူးစမ်းလာတယ်တွေ့ရတယ်။ဟိုမူလလိုဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားရုံးမျိုးမဟုတ်ပဲနဲ့အစ်စ်ပေါ်ပေါက်လာတဲ့ပြည်သူလူရဲ့အစိုးရအောက်မှာပေါ့နော်တရားစီရင်ရေးကိုသူတို့အတတ်နိုင်ဆုံးကြောင်းမယ်။နော်သူတို့နာမည်ပြက်ခဲ့တာတွေလည်းသူတို့အဖတ်ချက်မယ်။နော်အများကြီးစူးစမ်းနေကြတော့ခြေတွေချုံယုံနဲ့ပါပါတယ်။ဒါပေမဲ့ခုနတရားဥပဒေထိန်းသိမ်းဆောက်ရှောက်တဲ့ရေးလို့ဒီရည်ရက်ကတော့ဒီအိုင်နဲ့တပည့်အချိန်နဲ့တပည့်ညီပေါ်ပေါက်တာမရှိဘူးသမရအနေနဲ့ကတော့ကျွန်တော်ထင်တယ်ဒီပြည်တော်စုချင်းတွေရုံးကနေပြီးတော့လုပ်လိုက်တဲ့ UC ပြီးတော့ Union Coordinating Body ပေါ့နော်ဒီနေရာထားမှုနဲ့ပေါင်းဆိုင်ရေးအတွက်ပေါ်ပေါက်လာတဲ့အပေါ်မှာဌာနအသီးနဲ့စုဆောင်းတာတော့တကယ်လို့သာအဲ့ဒီအစီအစဉ်ကိုစစ်စစ်မှန်မှန်အကောင့်ထဲပေါ်နိုင်မယ်ဆိုရင်အဲ့ဒီ UCB အဖွဲ့ကြီးတစ်ခုလုံးဟာကျွန်တော်တို့ Congress ဝင်လို့ခေါ်တဲ့ဒီတရားစီရင်ရေးကိုစောင့်ကြည့်ရှုတဲ့ထိန်းကွက်တဲ့အဖွဲ့ကြီးတစ်ခုဖြစ်လာလိမ့်မယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့အခြေအနေအများကြီးကောင်းလာမယ်လို့ကျွန်တော်ပြောလဲနေရတယ်။ဟုတ
်ကဲ့။အဲ့ဒါဘယ်အချိန်လောက်လက်တွေ့အကောင့်တွေပေါ်လာမယ်လို့ယူဆရလဲဆရာ
။ပြီးခဲ့တဲ့အပတ်တော့နားထဲမှာပဲကျွန်တော်တို့ National Justice Conference ပေါ့နော်။ Conference ကိုခေါ်တဲ့အမျိုးသားကျွန်တော်တရားစီရင်ဆိုင်ရာ Conference တစ်ခုလုံးမှာအားလုံးပါတဲ့အစိုးရဘက်တစ်ခုကျွန်တော်တို့ထုတ်ကြတယ်။ပြည်တော်စုချုပ်ရဲ့ယူပါတယ်။ပြည်တော်စုတရားလွှတ်တော်ချုပ်ပါတယ်။နောက်တစ်ခါကျွန်တော်ဒီ Agriculture and Commerce တို့ထူထူချူဦးဌာနတို့တော့ရေးစတဲ့အသင်းတွေပေါ့နော်။အဲ့ဒါကိုစုဆောင်ပြီးတော့ကျွန်တော်တို့အခုပေါ်ပေါက်လာတဲ့စီးပွားရေးလူမှုရေးအခြေခံအုပ်မြစ်တွေနဲ့လိုက်လျောညီဆိုတဲ့တရားစီရင်စနစ်တခုတရားမျှတမှုစီမံရေးတခုပေါ်ဆောင်မှုတွေဝိုင်းကြည့်နေကြတာရှိတယ်။ဒါပထမအဆင့်ခြေလမ်းကိုကျွန်တော်တို့ကျူးစွားမဲ့ခြေလမ်းဖြစ်တယ်။ဟိုကျန်တာကတော့ကျွန်တော်တို့ကရှေ့ဆက်ပြီးတော့အကောင့်ထဲပေါ်ရမယ်။အဲ့လိုကြည့်တဲ့အခါမှာလည်းလက်တွေ့မြင်တွေ့နေရတာတော့တရားရုံးချုပ်သူရှေ့နေတဲ့ရုံးတို့ကပြစ်ပါလက်ပါပါနေပြီနဲ့ရေးလို့အထူးတွေအုပ်ချုပ်ဦးဌာနတို့ကတော့တိုက်တယ်လေပါဝင်ပူပေါင်းတာတော့ကျွန်တော်တို့မတွေ့ရတဲ့အတွက်အချိန်ကတော့အထိုက်ပင်ကြာဦးမယ်လို့ကျွန်တော်တို့ထင်ရတယ်ဗျ
။ဟုတ်ကဲ့။အဲရဲရိုထွေအုပ်တို့ကိုသမဏအနေနဲ့တိုက်ရဲအမိန်ထုတ်ပြီးတော့ညွန်ကြားကင်တွယ်နိုင်မဲ့အခြေအနေတော့မရှိသေးဘူးလားခင်ဗျာ။အ
မှန်တော့ဖွဲ့စည်းပုံကြာဦးတွေရဒီရဲရိုထွေအုပ်တို့ကပြည်ထောင်စုဝန်ကြီးဌာနအုပ်ပေါ့ဗျာ
။
ဒါတော့ဖွဲ့စည်းပုံကြာဦးတွေရဆိုရင်ကျွန်တော်တို့ကပြည်ထောင်စုဝန်ကြီးဌာနရဲ့ကာဝေးကြီးရဲ့ဇက်လုံးကြီးဝန်ကြီးတွေကိုကာဝေးကြီးချုပ်ကအမိစင်းတင်သွင်းရမှာ။အမည်စင်းနေလို့မှာတမနာဖွဲ့စည်းပုံချေအောင်လေးရတိုက်ပြည်နိုင်ငံတော်ရဲ့ထွတ်ထိပ်ပုဂ္ဂိုလ်ပဲဗျ။အဲ့တော့ဒီဌာနတွေကိုလည်းအမိန့်ပေးခွင့်ရှိတယ်။ဒါသိကြတယ်ဗျ။အဲ့တော့ကျွန်တော်တို့ကတက်လာတဲ့တမနာဟာဖွဲ့စည်းပုံချေအောင်လေးမှာပါတဲ့ခွင့်ရည်တွေကိုသုံးပြီးတော့ဘလောက်တတိဂျတိအမျိုးအမြင်ရှိရှိနဲ့လုပ်နိုင်မယ်ဆိုတဲ့အချက်ပေါ်တည်တယ်လို့ကျွန်တော်ထင်တယ
်။ဆရာတို့မျှော်လင့်ပါသလားအဲ့လို
ကျွန်တော်မျှော်လင့်တယ်ဗျ။ဘာဆိုတော့ဦးဝင်းညာရှင်းနေတယောက်ဖြစ်ခဲ့တယ်။နော်သူကိုယ်တိုင်ထောင်နေအချိန်ကြီးကြတယ်လမ်းစဉ်ဝင်းခံရတယ်ကျွန်တော်တို့ရှိနေကြဆိုရင်ဘားကောင်စီဥတွေကြီးကအလွန်ဆိုးတဲ့စစ်ဘားကောင်စီဥတွေပဲဗျ။ကျွန်တော်တို့ခြေနေတွေကိုဖိနှိပ်ချုပ်ချယ်မှုတွေတော့1989ခုနှစ်မှာဒုတိယဆက်အာဏာရှင်တွေကနာဝတဆက်အာဏာရှင်လက်ထက်မှာအမျိုးနဲ့ကျွန်တော်တို့ရှိနေတွေကိုအပြစ်ပေးရည်ရည်တွေဒီဘားကောင်စီကိုဖွဲ့ရတာ။အဲ့ဒီဥတွေကြီးရဲ့တန်ကိုသူလဲခံနေရတယ်။အခုချိန်ဒီသမရဒီဥဝင်းမြင့်တို့ဒါဒေါခင်ဆန်းလိုင်းတို့တော့ဗိုလ်ချုပ်ကြီးတင်ဦးတို့ဘယ်သူမှလည်းတင်ပြမရသေးဘူး။ကျွန်တော်တို့ကလည်းလည်းတင်ပြရခဲ့တာ။အဲ့လိုတရားမျှတမှုကင်းမဲ့တဲ့ဥရီဒီဖြစ်သိမှုကသူပူသိမယ်တမရဥထင်ကျော်တဲ့သူကပူနီးစက်တယ်အဲ့တော့တရားရှင်ရဲ့ပတ်သက်တဲ့အပိုင်းတွေကသူကပူနားလဲမယ်ပေါ့ဗျာပူနားတယ်ဆိုကျွန်တော်ကတော့တမရဥဝင်းမြင့်လက်ထက်မှာဟိုတီတီကြီးတီတီငင်ငင်နဲ့ဟိုညာညွန့်ရတာမလို့ပါဘူးကျွန်တော်တို့ဘာမှဖြစ်ခဲ့တဲ့ဟာတွေကျွန်တော်တို့အကုန်လုံးမိနိုင်ပါတယ်အဲ့ဒီအပေါ်မှာတိုင်းပြည်ကောင်းကျိုးတွေပူပြီးတော့ထုတ်ဆောင်နိုင်တယ်ကျွန်တော်ညွှန်လဲပါတယ
်နောက်တစ်ခုကမြန်မာပြည်မှာတချို့လက်သက်မပေါ်တဲ့အမှုတွေနောက်ကလက်မဲကြီးတွေပါဝင်ပတ်သက်နေတယ်လို့လူတွေပြောနေကြတဲ့အမှုတွေလည်းရှိပါတယ်အဲ့လိုအမှုမျိုးအတွက်ကဘယ်လိုအခြေအနေရှိလာနိုင်လဲဘာအပြင်ဥက္ကဋ္ဌလောက်ကြတဲ့အမှုမျိုးဆိုပါတော့ခင်ဗျာ
ဟုတ်ကဲ့လေဟာကျွန်တော်တို့ကအဲ့ဒါတွေခြုံပြောမှာပါပဲအဲ့ဒါတွေပါလဲပဲကျွန်တော်တို့ကဒမဲကြီးရောလက်အမျိုးမျိုးပေါ့ဗျာမြင်တွေ့နေဥက္ကဋ္ဌရဲ့ပုံတွေကျွန်တော်တို့လက်ချင်ကြည့်တာစောင့်ကြည့်နေတယ်အဲ့တော့ဒီမှာပြောရလို့ရှိရင်အခုလက်ရှိမျက်မှောက်အခြေအနေမှာတော့တရားစီရင်ညှတာမှုကိုကျွန်တော်တို့ကျင့်သိကြပြီးမရနိုင်သေးပါဘူးဥပမာအဖြစ်ကျွန်တော်ခုလိုက်ပါဆောင်နေတဲ့နိုင်ငံတော်သစ္စာဖောက်ပြပုံကံမှုတွေမှာဆိုလို့ရှိရင် ပြည်ရေးရတယ်လို့ဆိုတယ်သမရရဲ့ညွှန်ကြားချက်နဲ့တော့ဒီပြည်ရေးရရေးရတယ်လို့ဆိုတဲ့နိုင်ငံတော်ပုံကံမှုတွေမှာဥတွေနဲ့ဖြောင်းပြောင်းကြီးစန့်ကျင်တဲ့ကိစ္စတွေကိုတရားရုံးတွေကလက်ရှိနေနေရတာ။ဘာလို့ပြည်ရေးရတယ်လို့လောက်ထားတာ ਉਹ
ပြည်ရေးရတယ်လို့လောက်သမရရဲ့ညွှန်ကြားချက်နဲ့လို့ဆရာပြောရနော်
။ခင်ဗျာ
သမရရဲ့ညွှန်ကြားချက်အရာပြည်ရေးရတယ်လို့လုပ်ရတယ်ဟုတ်တယ်ဟုတ
်။အရင်ဆိုရပါခင်ဗျာအရင်သမရကြီးဥသိမ်းစိန်လက်ထက်ကနေပြီးတော့ညွှန်ကြားချက်ရာအကြံဖက်မှုတို့နိုင်ငံတော်သစ္စာဖောက်ပြပုံကံမှုနဲ့တရားစွဲခံရတဲ့အမှုတွေမှာကျွန်တော်တို့လုံးဝတရားမျှတမှုမရပါဘူး။ဥပမာအပြင်ဥပဒေကတားမြစ်ထားတဲ့ရာဇဝတ်ကျင့်သုံးမှုတွေပုံမှန်160မြစ်ကျဆိုတာရှိပါတယ်။ရဲထံထွက်ချက်ဟာတရားရုံးမှာတက်တည်ခံလုံးဝမဝင်ဘူး။ဒီတက်တည်ကိုတိုက်ဆိုင်စစ်ဆေးဖို့ကလွယ်ပြီးတော့မရဘူး။ဒါပေမဲ့အဲ့ဒီနိုင်ငံတော်သစ္စာထောက်ပြပုံကံမှုတွေမှာတရားခံကိုရဲနဲ့စစ်ထောက်တန်းကြီးကဖိကျောထားတဲ့စာမျက်နှာတွေအမြောက်များစွာသောထွက်ချက်တွေတနည်းအားဖြင့်ရဲထံဖြောင့်ချက်တွေကိုတရားရုံးမှာတက်တည်ခံပြန်တင်သွင်းပြီးတော့အဲ့ဒါတွေကိုကျွန်တော်တို့တန့်ွက်တဲ့အခါမှာလည်းဘယ်တော့မှမအောင်မြင်နိုင်ဘဲနဲ့ဆက်ရှိနေတာအဖြစ်ဒါတရားဥပဒေစိုးမိုးမှုပိုင်းမှာအင်မတန်ရုပ်ဆိုးတဲ့အပိုင်းကြီးတစ်ခုဆက်လက်တည်ရှိနေတယ်ဖြစ်တယ်လို့ကျွန်တော်ပြောပါမှာပ
ါဟုတ်ကဲ့ရဲမှာပြတဲ့ဖြောင်းချက်ကသက်သေခံမဝင်ဘူးဆိုတဲ့ကိစ္စမျိုးကိုတည်ဝင်လောလောဆယ်မှာကျင့်သုံးနေကြရတယ်ဆိုတော့ဥပဒေနဲ့ဖြောင်းချောင်ကြီးဆန့်ကျင်နေတာပေါ့အဲ့ဒီဟာမျိုးတွေကြတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်တို့ဒါစစ်တပ်တို့ဘာလို့လဲဘယ်သူနဲ့မှညှိနှိုင်းရမလို့ပဲနဲ့သမဏအနေနဲ့အမိန့်ထုတ်ပြီးပြင်ထင်တဲ့အခြေအနေရှိလားဆရာ
ကျက်ကမရာတော့တိုင်းပြည်ရဲ့သုတေသူကိုရအားလုံးကိုကျွန်တော်ဘုံတုံးတုံးတဲ့နယ်မိသားစုရှိပါတယ်။တရားရုံးကြီးကိုသမရာနေပြီးတော့ဖွဲ့စည်းပုံစံတွေအားဖွင့်အနာကိုပို့ပြီးတော့သူ့အကာအကွယ်ပေးမယ်ဥရမင်းကြီးသုံးချက်ပါဆိုတော့ဖြစ်တယ်
ကျဆန်တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသပ်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတိနေ့မနေ့ခင်မှာနားဆင်နိုင်ပါလိမ့်ရှင်။အခုစနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင
်။လာရှိရရှိပြည်ပပြပါစေခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာတိုင်းဝိုင်းမှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမဲ့ပြုကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအစိုးရတပ်တန်းနှစ်နှစ်ပြည့်မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီလျှောက်လှိုင်းရင်းနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အားယူနေရဆဲမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စတိရတာရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
VOA American တန်ရက်တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။VOA American တရက်ဗုဒ္ဓဟူးနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေပါတယ်ရှင
်။ပါရှင်များမင်္ဂလာပါဗျာ VOA ရဲ့အပတ်စဉ်အားစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Arsenal နီးပြ Arsenal Wenger နဲ့ Arsenal အသင်းရဲ့အခြေအနေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Arsenal နီးပြ Arsenal Wenger ဟာ1996ခုနှစ်ကတည်းက Arsenal အသင်းကိုကင်တွယ်လာခဲ့တာဖြစ်တာကြောင့်အခုဆိုရင်တက်တန်းအားဖြင့်22နှစ်ရှိသွားပြီဖြစ်ပြီးတော့ Premier League ပွဲစဉ်အရေအတွက်အများဆုံးကိုကင်တွယ်ထားတဲ့နီးပြလည်းဖြစ်ပါတယ် Wenger ရဲ့ Arsenal အသင်းဟာအမပေးချန်ပီယံစုကိုတော့2004မှာနောက်ဆုံးကြိမ်ရခဲ့ခြင်းကစပြီးတော့အလန်းဝင်နေကြတာဖြစ်ပါတယ်။အခုနေ့ဘောလုံးရာသီမှာဆိုရင်လည်းအာဆနောအသင်းဟာထိတ်ဆုံးလေးသင်းနဲ့မှမပါပဲအဆင့်6နေရာမှာရောက်နေတာကြောင့်တချို့အာဆနောပရိသတ်တွေကဝန်ကားနှုတ်ထွက်ပြီးဖို့တောင်းဆိုရာကြီးလည်းပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာနေပါတယ်။ဒါကြောင့်အာဆနောနဲ့နီးပြအာဆန်ဗင်ဂါရိုရဲ့အနာဂတ်အခြေအနေနဲ့ပတ်သက်ပြီးတော့ တောကဖော်လိုဂျာနယ်ရဲ့အိရာချုပ်ကိုကျော်မြွန်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်အာဆနယ်အသင်းကဒီနှစ်မှာတော်တော်လေးရုန်းကန်နေရပေါ့နော်ဆိုတော့ဘာကြောင့်အဲ့လောက်ထိဒီအာဆနယ်အသင်းကအခုလိုမျိုးရုန်းကန်ရတဲ့အနေအထားဖြစ်နေတာလဲ
အဲကျွန်တော်အမြင်တော့အာဆနယ်ကဟိုမူဝါဒမှားနေတယ်လို့သူ့မူဝါဒကပတ်စံဝေးကိုတိတ်မတုံးဘူးဒီအမျက်တွေရဖို့ပဲစဉ်းစားမယ်အဲ့တော့သူကကစားသမားဖြစ်ပြီးဒီဘက်မှာသူကဟန်ကြတော့ပဲလို့သူဘာမှမဝါလို့သူလူငယ်မူဝါဒကိုထားတယ်လူငယ်မူဝါဒလူငယ်နဲ့မတက်တော့ဟိုလူငယ်ဘာတယောက်နှစ်ယောက်တော့ပဲတက်လာအဲ့ကြောင့်မသူကဖြစ်ရတာရတယ်အဆင်မပြေဘူးဝါမှားပြီပဲသူကမပြောင်းလို့အဲ့တော့ပြိဿကြီးကဒေါ်လာဆိုတဲ့သူကကျွန်တော်တော့
ဘန်ကာအနေနဲ့ရောဘယ်လိုလုပ်တင်တယ်လဲအခုလက်ရှိအနေအထားရပေါ့
ကျွန်တော်မြင်တော့ဝင်းကားအနေနဲ့သူ့မူဝါဒကိုပြောင်းလဲတဲ့နဲ့သူအနေနဲ့အောင်မြင်မှုတစ်ခုခုရယူဖို့အတွက်ဒါတော့လေဒီနေ့မြုပ်နေအောင်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီမှာမန်စီးတီးတို့တော်တော်ငွေသုံးတယ်အချဲစီးရဲ့ငွေသုံးတယ်ဒါမှမဟုတ်ချဲစီးတို့မန်ယူငွေသုံးတဲ့အသင်းတွေတော်မှမန်စီးတီးတော့မသုံးပါဘူးလို့သူတို့ကကြေကြော်နေကြအဲ့တော့အဲ့လိုအသင်းတွေကတော့အဲ့လိုဖြစ်နေပြီဆိုရင်အာဆင်နယ်ကငွေမသုံးဘူးမဟုတ်သုံးတော့သုံးတယ်ဒါပေမဲ့ဒီအသင်းတွေတော့မသုံးဘူးဟိုမန်စီးတီးတော့မပြောနဲ့မန်စီးတီးကအကြနေတဲ့အသင်းတွေတော့မသုံးဘူးဆိုတော့အာဆင်နယ်အချိန်ကငွေမသုံးဘူးလို့ပဲကျွန်တော်တို့ပြောကြတယ်တင်းတဲ့အောင်မြင်မရတော့ဘူးဆိုရင်လူဝါကမှားပြီ။ဒါပေမဲ့သူတို့မှပြင်စင်နဲ့အရေးရောင်လည်းမရှိသလိုစူပလာရောက်ပြီးပြနိုင်တော့တဲ့အရေးရောင်လည်းမရှိရတဲ့ကောင်ကိုကျွန်တော်ကတော့သူမှားရုံနေတယ်လို့ပဲကျွန်တော်ကဆိုပြလိုက်တာ
။ဆိုတော့သုံးမယ်ဆိုရင်တော့သုံးနိုင်တဲ့အနေအထားမျိုးရှိလား
။အဲကျွန်တော်တို့ရနေပြီးတော့တင်းနေဆက်ကြည့်ရတော့တော့သုံးနိုင်တော့တဲ့အနေအထားမျိုးရှိတယ်။သူတို့ကဝင်ဝေပိုင်းမှာဆိုရင်လည်းအတင်းဥရောပအတင်းတွေနဲ့ဆင်နိုင်တဲ့ဝင်ဝေအမြတ်ကြီးအဲဒေါက်တာတွေရတယ်No, Sandal Oakland Vincent Simon ဆိုရင် Arsenal မနေဘူး။အနည်းဆုံးတော့ကြာဟို Sandal Oakland 90 လောက်ထဲမှာတော့ Arsenal အများအားပါနေတယ
်။ပြောရမယ်ဆိုရင်တော့ဒီ Arsenal ကဒီကစားသမားတွေခေါ်ရာတွေလည်းရှိတယ်ဗျ။အခုဆိုရင်လည်းဒီ Aubameyang တို့ဒီ Mkhitaryan တို့ဆိုတာကဒီပြောရမယ်ဆိုရင်တကယ်ကောင်းတဲ့ကစားသမားတွေပါ။ဆိုတော့ဒီကြားထဲမှာပဲသူတို့ကဆက်ပြီးတော့ရုန်းကန်နေရတယ်ဆိုတော့အသင်းမှာရောဒီကစားသမားအပိုင်းမှာဘယ်လိုနေရာတွေကလိုနေလဲ
ဒီမှာနေရာဟိုဒီအော်ဘာမီယန်ဆိုရင်စောကြီးကသူခေါ်အောင်အခုမှသူကဆန်ဆက်ထွက်တဲ့ဟာကိုသူကအော်ဘာမီယန်ကိုသူခေါ်ရဲဆိုတော့ကသူ့အနေနဲ့ပြင်းပြတူလို့ဆန်းပြီးတော့ဟိုသူ့ပါဝါတစ်ခုအတွက်သူအဖားဖြစ်တဲ့သဘောတော်လို့ပဲကျွန်တော်ထင်ဒီကစားသမားရာဒီစားရသူခေါ်အောင်ဇန်နဝါရီဈေးပတ်မှာဒီလိုမျိုးပတ်သက်နေတုံးတာအိမ့်တယ်မရှိဘူးအစောကြီးရာဒီစားရကလာဘလန်ဒီချာဒီဒီဆမ်းစန်းချောဒီဘာဆုံးမဆုံးနိုင်ဘယ်လိုလုပ်မလဲ။အိုဇေးကိုစာချုပ်မဆုံးနိုင်ဘယ်လိုလုပ်မလဲဆိုတာပြင်ဆင်တော့။ဒါအဲ့လိုမပြင်ဆင်တော့။ပြီးတော့မှစန်းချောပေါ်ပြီးတော့မှဟိုဘာမင်းအောင်ခေါ်ရဆိုတော့ကျွန်တော်မြင်တော့လုတ်တင်လုတ်တဲ့ဆိုတော့ခံပြလုတ်တဲ့လိုပဲနေန
ေ။အာဆနယ်ရဲ့ဟိုမှာအသင်းကိုပြန်ကြည့်မယ်ဆိုရင်လည်းသူခံစစ်ပိုင်းကတော်တော်လေးအားနေတယ်ဆိုပြီးတော့သုံးသက်တာတွေရှိတယ်။ခံစစ်ပိုင်းကိုပြုပြင်တင့်တယ်လို့ရောမမြင်မိဘူးလား။
အကန့်စပိုင်းကိုပြည်ပြန်တင်လေဆိုတော့အဲအဲဒီဝင်းတော့အောင်မြင်ခဲ့တဲ့ကာလရောကန့်စမှု၄ရောင်မှာကျွန်တော်တို့ဘိုးကန့်စမှုကအဲစန်ထရယ်ဒီဗန်နာမှာ၄ရောင်မှာအနည်းဆုံး၃ရောင်ကတော်တော်လေးကိုကမ္ဘာဆင်းပြီအခုရှိရဲ့ဘိုးကန့်စမှု၄ရောင်မှာက၅ရောင်လောက်ပါပဲကမ္ဘာဆင်းပြီတန်းနဲ့၅ရောင်ကကမ္ဘာဆင်းပြီအဲတော့ကန့်စပိုင်းရောအပြည့်ပြန်ပါကျွန်တော်မြင်
တော့ဒီနှစ်မှာပဲထူးထူးခြားခြားပဲဒီအာဆနယ်အသင်းဟာဆိုရင်လေသူဝန်ကဲကင်လိုက်တဲ့တတန်းလျှောက်မှာစိုးစုံဆိုပြီးတော့ပြောနေကြတယ်အဲ့ပုံမှာရောမပြောချင်လေဘလို့
အဲ့ပုံကျွန်တော်အစိုးစုံလို့ပြောတဲ့ခါမှာကျွန်တော်တို့ကဟိုသူနှုတ်ဆန်နေလို့လားရောပြန်နေလို့လားအစ်တင်ရကြည့်မယ်ဆိုတော့ဟုတ်တယ်ကွာဘာကြောင့်လဲဆိုတော့သူကအရင်ကနံပါတ်၄ဝင်အောင်စိုးစားရတယ်လေအဲ့နံပါတ်4ကိုပေါ်တော့မှာဟိုကျွန်တော်တို့ online ပုံမှာတော့ပြောင်းကြတယ်သူမနေ့ကတံပြန်လေးမရဘူးဆိုတော့ကဒီစင်လေးတော့မှမဟုတ်ဘူးသူကပြီးရင်ငါးဝဲတော့အတူပါမှာစင်လေးဆိုးသွားတယ်အခုကတော့ပတော်လေးကိုဒုတိယရာသီကစပြီးတော့ပြိမကြာခင်မှာပဲသူကဟိုပေါ်ဝါဖြစ်တင်ရတဲ့အချိန်မျိုးရောက်နေတယ်အဲဒါကြောင့်ပြိတဲ့အဖြစ်တင်တာကြီးဒီရာသီကသူ့ရဲ့အဆိုးဝါးသောရာသီဆိုတာကိုတော့ကျွန်တော်ကအဆက်လက်ပြီးရလက်ပြီးအကြကျွန်တော်ထောက်တယ်
ဝန်ဂါနဲ့ဒီအာဆနယ်ရဲ့အနာဂတ်ကိုရောဘယ်လိုမြင်လဲဝန်ဂါထွက်ပေးပါဆိုပြီးတော့တောင်းဆိုတာတွေလည်းပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာတယ်ဆိုတော့ဒီစာချုပ်သက်တမ်းကုံရင်ပဲဖြစ်ဖြစ်ဒါမှမဟုတ်ဒီဘောလုံးရာသီကုံရင်ပဲဖြစ်ဖြစ်အာဆနယ်နဲ့ဝန်ဂါတို့လမ်းခွဲမဲ့အနေထားမြင်မိလား
မကျွန်တော်တို့မမြင်ဘူးကြာကျွန်တော်မမြင်ဘူးဆိုတော့ကတကယ်လို့ဒီကြီးရဲ့ယူရိုပါလီမှာသူဟိုတော်ခုမရအောင်ဘူးချန်ပြန်ပြီးဝင်မဲ့မရအောင်ဆိုတော့သူလမ်းခွဲမှာမဟုတ်ဘူးကျွန်တော်အမြင်တော့ဒီအဘိုးဘိုးကသူ့ရဲ့ရန်ဘောကြောင့်သူကဘိုးဘိုးကိုတော်တော်ပိုင်တယ်လို့ကျွန်တော်အမြင်အဘိုးဘိုးကတူတော်သူ့ကိုဝင်းမဖန်ရဲ့အနေအထားမှာသူ့ကိုစာချုပ်တစ်ထုတ်လိုက်ပြီးဆိုတော့သူ့စာချုပ်အတိုင်းပဲသွားမယ်ထင်တာပဲနောက်ဆုံးကြားလို့လေးစားမှုရအောင်ပေါ့ဒါကတော့မရှိသူ့ထုတ်လိုက်တယ်ဆိုတော့မျိုးတော့ဘိုးဘိုးကလုပ်မယ်လို့ကျွန်တော်မြင်အစနဲ့ပြည်သားကဘလောက်ပဲ on on သူကတော့
စာချုပ်တက်တန်းကုန်ဝိုင်းရောအာဆနယ်နဲ့ဗင်ဂါနဲ့ပြီးတော့လက်တွဲတင်တယ်လို့မြင်လားဒါမှမဟုတ်နီးပြားတယောက်ကိုခေါ်တင်တယ်လို့မြင်လား
ကျွန်တော်ကတော့နီးပြားတယောက်ခေါ်တင်အာဆနယ်ပြည်သားတွေကတော့ကျွန်တော်ခံစားပြီးပြောရရင်တော့အာကျွန်တော်တို့အပြောင်းလဲတော့လို့ပါသူ့ကိုအပြောင်းလဲတော့မှဖြစ်တော့ဘာကြောင့်လဲဆိုတော့ကစားသမားတွေဘိုင်းကောင်ကပေါ်ဆာလာဝင
်သူ့နေရာမှာရောဘသူနဲ့အစားထိုးတင်တယ်
အဲတော့လို့ဆိုတော့ကျွန်တော်ကြားသမောက်တော့ဂျာမနီသင်းကြီးပြကျွာချင်သူကဒီဘက်ဆောင်ဖြစ်နေတယ်။အခုတင်းမှာလဲဂျောင်းဂျာသမောက်ကြီးကလည်းရှိနေတဲ့အခါကျတော့ကျွန်တော်အမြင်တော့တိုးတယ်နေရ
Korea Night Season တင်ဆက်ပေးနေတဲ့အားကစားသတင်းလွှာကိုနားဆင်ကြရတာဖြစ်ပါလေရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့ပို့လို့ရတဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင်။စာရိုက်ကနေဆက်သွယ်လို့ရရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုဆက်သွယ်နိုင်ပါလေရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803တို့ကနေနားဆင်နိုင်ကြပါတယ်။ VOA American တန်ရဲ့ပုံတဟုနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင
် Facebook အမှုဆောင်ရာရှိချုပ် Mark Zuckerberg ဟာ American လွှတ်တော်ကော်မတီရှေ့မှာလာရောက်အစ်စ်ခံမှုရှိပါတယ်ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင် Facebook 30သူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုရယူခဲ့တဲ့ Britain ကုမ္ပဏီတစ်ခုဖြစ်တဲ့ Cambridge Analytica Analytica နဲ့ပတ်သက်ပြီးတော့ April 17ရက်နေ့မှာစစ်ဆေးခံရမှာဖြစ်ကြောင်းအောက်လွှတ်တော်စွန့်ရင်တဲ့ကုမ္ပဏီကော်မတီကဒီကနေ့ပြောလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့ American ပြည်အောင်စုက50ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်သွားမယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။ American ဘက်ကတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ဆောင်ရွက်ပြီးတရုတ်ဘက်ကလက်တုံ့ပြန်လာပါ။ပေပီဇက်လေးရင်နဲ့ကာဆာရာတွေအပါအဝင် American သွင်းကုန်106မျိုးအပေါ်အခွန်25ရာခိုင်နှုန်းတိုးကောက်မှာပါ။အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒက်စ်ပြည်နယ်မှာတနင်္လာနေ့ကအာဖဂန်လေတပ်ရဲ့တိုက်ခိုက်မှုကြောင့်အသက်5ဦးထက်မနည်းပါဝင်ဆစ်သွေးကျ35ဦးသေဆုံးသွားတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတော့ဒီတာလီဘန်အကြမ်းဖက်သမားတွေကိုပြစ်မှန်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့သေဆုံးသူတွေထဲမှာခေါင်းဆောင်ဆင့်9ဦးလောက်ပါတယ်လို့ပြောပါတယ်။တာလီဘန်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့အာဖဂန်နစ္စတန်တပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းစာတင်ကြောင်းဒါမှမဟုတ်အစ္စလမ်ဘာသာရေးကျောင်းတွေထိမှန်ခဲ့ပြီးဘာသာရေးဆရာကျောင်းသားနဲ့အရသားတရားလောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရီးယားနိုင်ငံကအမေရိကန်စစ်တပ်တွေပြန်လည်ခေါ်ယူဖို့အချိန်ကျောက်ပြီလို့ပြောဆိုထားတာနဲ့ပတ်သက်ပြီးတော့အခုတစ်ခါထပ်လောင်းအတည်ပြုပြောကြပါရစေ။အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ပြန်သုံးသပ်ဖို့တိုက်တွန်းနေတဲ့အချိန်မှာပဲသမ္မတကအခုလိုထပ်မံပြောကြားလိုက်တာပါ။
ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်အီတန်စင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဘတ်စကိုဘောလာရစ်ဖြစ်ပါလိမ့်ရှင်။မနက်ဖြန်ကြာသပတေးနေ့မနက်ဖြန်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.